Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်အောက်တိုဘာလ18ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကို6:00 to 9:00 အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနာငလပိုင်ပါဒီညနေခင်းအတွက်အစီအစဉ်မှုဖြစ်တာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်မှာစနေညနေခင်းသတင်းတွေကိုရှားဖောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်စီးရီးယားမှာအမြပြင်းထိုးစစ်လို့ရင်အောင်မြင်မှာမဟုတ်ဘူးလို့သမအိုဘာမားကပြောလိုက်ပါတယ်အာရှဥရောပနဲ့အမေရိကန်မှာရှိတဲ့မြန်မာနိုင်ငံသားတွေရွေးကောက်ပွဲအတွက်ဂျိုတင်မဲတွေကိုပေးနေကြပြီဖြစ်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားအကြမ်းဖက်မှုတွေစနေနေ့ကဆက်လက်ဖြစ်ပွားပြီးတော့ပါလက်စတိုင်းလူမျိုး၃ဦးပြစ်ဒဏ်ခံလိုက်ရပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညနေခင်းမှာအခြေညာပေးတော့ဖို့ရှိပါတယ်ဗျာ
။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါမှာတော့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေဂျိုတင်မဲတွေစပေးနေပြီဖြစ်ပါတယ်။ဒီလိုပေးတဲ့အချိန်မှာဘလို့အခက်အခဲတွေရှိနေကြပါသလဲ။
ก็တော့ပြန်ပြီးတော့အကြောင်းကြားပေးမယ်လို့ပြောတယ်အကြောင်းကြားပြီးတော့ဟိုကပဲထပ်ပုံမှာလားအဲ့လိုထပ်ပုံရင်ကိုကပဲတစ်ခါထပ်သွားအောင်မှာလားလည်းမပြောတတ်ဘူးသူတို့ကတော့ဟိုကပို့ပြီးတဲ့အတိုင်းကဒါလေတဲ့ဒါမှမဟုတ်ဒီမှာမပါလား
အပြည့်စုံနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ခီးစင်တဲ့နဲ့ပုံချုပ်မူကြီးမင်းအွန်လိုင်းကိုတရော်တဲ့ပုံကို Facebook မှာဖြန့်ဝေခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်းစီတရားစွဲခံရတဲ့ကချင်တိုင်းရင်းသား Patrick Gonzalez ရဲ့တဲ့တင်ဒီနောက်ပိုင်းမှာတော့ရွေးကောက်ပွဲအတွက်ပြီးပရောက်မြန်မာတွေကြိုတင်မဲပေးနေတဲ့တဲ့တင်စာရာတွေကိုနားဆင်ရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်မှာအခုရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်တဲ့တဲ့တင်တွေကိုကိုရနိုင်နဲ့ရှားဖောင်လို့ကြေညာပေးကြမှာပါရှင
်အစ္စရေးနဲ့ပါလက်စတိုင်းတို့ကြားလက်လောထိုးလာနေတဲ့ကြမ်းဖက်မှုတွေဟာစနေနေ့ကလည်းဆက်လက်ဖြစ်ပွားခဲ့ပြီးတော့အစ္စရေးကိုတိုက်ခိုက်ဖို့ကြိုးစားခဲ့တဲ့ပါလက်စတိုင်းလူမျိုး၃ယောက်ပြစ်ဒဏ်ခံခဲ့ရတယ်လို့အစ္စရေးအာဏာပိုင်တွေကပြောပါတယ်တိုက်ခိုက်မှု၃ခုဟာတီးကြားစီဖြစ်ခဲ့တာဖြစ်ပြီးတော့ပထမတစ်ခုကတော့ဂါဇာမြစ်အနောက်ဘက်ကန်ဟေဘရွန်မြို့မှာပါလက်စတိုင်းလူမျိုးတူကအစ္စရေးအခြေချသူတူကိုဒါနဲ့ထိုးဖို့ကြိုးစားခဲ့တယ်မှာဖြစ်သွားခဲ့တာပါအစ္စရေးဘက်ကပြန်ပစ်ခဲ့တာကြောင့်အသက်18နှစ်အရွယ်ပါလက်စတိုင်းလူမျိုးတူသေဆုံးသွားခဲ့တယ်လို့ရဲကပြောပါတယ်ဒုတိယတိုက်ခိုက်မှုကတော့အသက်16နှစ်အရွယ်ပါလက်စတိုင်းလူမျိုးတစ်ယောက်ကမိဖို့ကြောင့်သုံးဒါနဲ့အရှေ့ဂျေရုဆလင်ကကင်းစကန်မှာရှိတဲ့အစ္စရေးရဲရာရှိကိုတိုက်ခိုက်ဖို့ကြိုးပမ်းစဉ်မှာပြစ်ဒဏ်ခံခဲ့ရတာဖြစ်ပါတယ်အဲ့နောက်ဟေဘရွန်မြို့နားမှာရဲမေတူကိုပါလက်စတိုင်းအမျိုးသမီးတူကဒါနဲ့ထိုးခဲ့တာကြောင့်တနက်နဲ့ပြစ်ဒဏ်ခံလိုက်ရတယ်လို့ရဲကပြောပါတယ်။ဒါဟာပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုတွေကနောက်ဆုံးတိုက်ခိုက်မှုဖြစ်ပြီးတော့ပါလက်စတိုင်းတွေဘက်ကဒါနဲ့ထိုးခဲ့တာကြောင့်အစ္စရေးခဏရောက်တည်ဆုံးခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေနဲ့ဆန္ဒပြမှုတွေတွေအစ္စရေးဘက်ကပြန်လည်တုံ့ပြန်ခဲ့တဲ့အတွက်ပါလက်စတိုင်းဘက်ကတည်ဆုံးတာဟာ40လောက်ရှိသွားပြီဖြစ်ပါတယ်ဗျာ။
စီးရီးယားနိုင်ငံမှာမြေပြင်ထိုးစစ်ဆင်မှုပြုလုပ်ရင်အောင်မြင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ရုရှားတပ်တွေဝင်လာပြီးအီရန်ဘက်ကလည်းတပ်ဖွဲ့အင်အားတွေထပ်ပြီးတိုးပေမဲ့လည်းစီးရီးယားပြည်သူအများစုကတရားမဝင်ဘူးလို့သတ်မှတ်ထားတဲ့ဆိုရကိုသူတို့ကအားပေးနေတာဖြစ်တဲ့အတွက်သူတို့ရဲ့ဆောင်ရွက်ချက်ဟာအောင်မြင်မှာမဟုတ်ဘူးလို့သမ္မတအိုဘားမားကသတင်းတောက်တွေကိုတောက်တာနေကပြောသွားတာပါ။စီးရီးယားမှာဝင်ဟင်ထိုးစစ်ဆင်မှုပြုလုပ်နေတဲ့အမေရိကန်နဲ့ရုရှားနိုင်ငံစလုံးအနေနဲ့ဝင်ဟင်တိုက်ခိုက်မှုလုပ်တဲ့နေရာမှာတစ်ဖက်နဲ့တစ်ဖက်ရှောင်ရှားနိုင်ဖို့သတ်မှတ်ထားတဲ့စည်းမျဉ်းစည်းကမ်းတွေသဘောတူညီချက်ရပြီးနောက်ပိုင်းမှာပဲသမ္မတအိုဘားမားကအခုလိုပြောလိုက်တာဖြစ်ပါတယ်။ဒီသဘောတူညီမှုဟာစက်တင်ဘာလကုန်ကတည်းကထိုးစစ်ဆင်မှုစတင်လှုပ်ဆောင်နေတဲ့ရုရှားနိုင်ငံနဲ့ရရှိတဲ့တခုထဲသောသဘောတူညီမှုဖြစ်တယ်လို့အိုဘားမားကပြောပါတယ်။မဟာဗျူဟာနီးဗျူဟာချမှတ်တဲ့နေရာမှာတော့တွဲဆောင်ဆွေးနွေးဖို့စဉ်းစားထားတာမရှိဘူးလို့အိုဘားမားကပြောပါတယ်။
ဥရောပမှာရွှေပြောင်းအခြေချနေတိုင်းဖို့ကြိုးစားသူတွေအပြည့်တင်ဆောင်လာတဲ့ဘတ်စကားတစ်စင်းဟာခရိုအေးရှားနိုင်ငံကနေစလိုဗေးနီးယားနိုင်ငံကိုစနေနေ့မှာပထမဆုံးအချိန်ရောက်ရှိလာခဲ့ပါတယ်။ခရိုအေးရှားနိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်ကိုဟန်ဂေရီဘက်ကတောက်ချာနေညတကောင်မှာပိတ်ပစ်လိုက်တာကြောင့်အဲ့ဒီဒုက္ခသည်တွေဟာမြောက်ဘက်ကစလိုဗေးနီးယားကိုလမ်းကြောင်းပြောင်းပြီးတော့ရောက်ရှိလာခဲ့တာဖြစ်ပါတယ်။ဟန်ဂေရီကသူ့နိုင်ငံတဲကိုနေစဉ်ထောင်နဲ့ချီဝင်ရောက်လာနေတဲ့ရွှေပြောင်းအခြေချနေထိုင်ဖို့ကြိုးစားတဲ့ဒုက္ခသည်တွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့သူ့ရဲ့နေဆက်ကိုပိတ်ပစ်လိုက်တာဖြစ်ပါတယ်။နေဆက်ကိုမပိတ်ခင်လေးတင်မှာပဲဒုက္ခသည်ရာပေါင်းများစွာပါဝင်တဲ့နောက်ဆုံးအတုပ်ကိုနေဆက်ကိုဖျက်ခွင့်ပေးခဲ့ပါတယ်။တရားမဝင်နေဆက်ဖျက်ချော်ဝင်ရောက်မှုတွေကိုတားဆီးဖို့အတွက်နေဆက်တစ်ချောင်းချန်စီယိုတွေကာလိုက်ပြီးလည်းဖြစ်ပါတယ်။မြူသားလုံးညွှန်ရေးစည်းဝေးကိုတောက်ချာနေကလုပ်ခဲ့ပြီးတဲ့နောက်ဟန်ဂေရီနိုင်ငံသားရေးဝန်ကြီးကနေဆက်ကိုပိတ်ဖို့ဆုံးဖြတ်ချက်ကိုကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ်အစောပိုင်းမှာပဲအီရန်နိုင်ငံကပြစ်လွတ်လိုက်တဲ့ဒုံးကျည်ကိစ္စနဲ့ပတ်သက်ပြီးတင့်တော်တဲ့နီလန်းနဲ့အရေးယူကင်တွဲလို့ရအောင်လာမယ့်ရက်နိုင်ငံတွင်းမှာပဲအမေရိကန်နိုင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးသွားမှာဖြစ်ပါတယ်။အီရန်နိုင်ငံကပြစ်လွတ်လိုက်တဲ့ဒုံးကျည်ဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်ကြောင်းအမေရိကန်သံအမတ်ဆမ်မတာပါဝါကတောက်ကြနေမှာပဲ VOA ကိုပြောသွားတာဖြစ်ပါတယ်။ဒါကြောင့်မို့ဒီကိစ္စနဲ့ပတ်သက်ပြီးနှစ်ဦးနှစ်ဖက်စလုံးကလှုံ့ဆော်လို့ရမယ့်အကြောင်းတွေနဲ့တင့်တော်တဲ့အရေးယူဖိအားပေးမှုတွေကိုလုပ်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြသွားမှာဖြစ်ပါတယ်။အီရန်နိုင်ငံကဒုံးကျည်ပြစ်လို့တဲ့ကိစ္စဟာလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တယ်လို့ဖြစ်နေတယ်ဆိုတာကိုအမေရိကန်နိုင်ငံအနေနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလေးကလစ်လာတွေ့ရှိခဲ့တာဖြစ်တယ်လို့မစ္စတာပါဝါကပြောပါတယ်
ဒီကတည်းကညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ပြည်ပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေဟာတက်ဆိုင်ရာတန်ယုံမြန်မာတန်ယုံတွေမှာကြိုတင်မဲတွေပြေးနေကြပြီဖြစ်ပါတယ်အရှဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာနိုင်ငံအနှံ့မှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့အခုရက်ပိုင်းတွေမှာကြိုတင်မဲတွေပြေးနေကြတာဖြစ်ပါတယ်အောက်တိုဘာ15ရက်ကြာသပတေးနေ့တည်းကတနင်္ဂနွေနေ့အထိမဲပြေးနိုင်မဲ့စင်ကာပူနိုင်ငံမှာဆိုရင်လဲမြန်မာနိုင်ငံသားထောင်နဲ့ချီဟာနိုင်နဲ့ချီကြအောင်မဲပြေးနိုင်ဖို့စောင့်ဆိုင်ခဲ့ကြသလိုတောက်ကြနေညကဆိုရင်လေမြန်မာတန်ယုံရှိမှညအိတ်ဆောင်ဆိုင်ပြီးတော့ကိုမဲပေးဖို့အားထုတ်ခဲ့ကြပါတယ်ရွှေပြောင်းအလုသမား3တန်းနီးပါးရှိတဲ့ထိုင်းနိုင်ငံမှာတော့ကြိုတင်မဲပေးရမယ့်ရက်ကိုဒီကနေ့အောက်တိုဘာလ18ရက်နေ့တရက်ထဲပဲသတ်မှတ်ထားပါတယ်မဲပေးခွင့်ရှိသူကဘန်ကောက်မြို့မှာ962ယောက်သာရှိတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမကြီးက VOA မြန်မာပိုင်းကိုပြောပါတယ်မဲပေးရမယ့်သူတွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့မြန်မာတန်ယုံဒါမှမဟုတ်ကောင်စစ်ဝင်ရုံးတွေမှာလူကိုယ်တိုင်သွားပေးကြတဲ့အတွက်ဝေးတဲ့မြို့တွေမှာနေထိုင်ကြတဲ့မြန်မာလူမျိုးတချို့ကတော့ကြိုတင်မဲပေးဖို့အခက်အခဲတွေရှိနေပါတယ်။ကုလနိုင်ငံသားရောက်နေကြလို့မဲပေးနိုင်ဖို့ကြိုတင်လျှောက်ထားသူတွေကမဲစင်းရောက်မလာလို့မဲပေးခွင့်မရသူမဲစင်းထဲမှာပါပေမဲ့လက်တွေမှာမဲပေးခွင့်မရသူတော်တော်များများရှိနေတဲ့အတွက်လည်းမကျေနပ်မှုတွေအတော်လေးထွက်ပေါ်နေပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်နိုင်ငံကဆောက်လုပ်နေတဲ့ကျွန်းဟာရေချောင်းသွာလာရေးလွတ်လပ်မှုကိုတည်ရောက်မှုရှိမှာမဟုတ်ပဲအငင်းပွားနေတဲ့ရေပြင်တစ်လျှောက်ကတင်းပေါ်သွာလာရေးကိုပါအထောက်အကူပြုနိုင်မှာဖြစ်တယ်လို့တရုတ်ဆိုရအကြီးတန်းရာရှိသူကစနေနေ့မှာပြောဆိုလိုက်ပါတယ်အရှိတောင်အာရှကာကွယ်ရေးဝန်ကြီးတွေတည်ရောက်တဲ့တရုတ်နိုင်ငံမြို့တော်ဒေသအတွင်းစီဝေးတွင်တရုတ်နိုင်ငံဗဟိုစစ်ကော်မရှင်ဒုတိယအကြီးအကဲဗိုလ်ချုပ်ကြီးဖန်ချန်လွန်ကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်အချုပ်ချာအာဏာနဲ့ပတ်သက်တဲ့ကိစ္စဖြစ်ရင်တော့မှတရုတ်နိုင်ငံအနေနဲ့တပ်အင်အားတွေကိုဘယ်တော့မှမစင်မကျင်သုံးမှာမဟုတ်လို့ကြိုတင်မတွေးထားတဲ့ပဋိပက္ခတွေကိုလည်းအတတ်နိုင်ဆုံးရှောင်ရှားသွားမှာဖြစ်တယ်လို့ဗိုလ်ချုပ်ကြီးဖန်ချန်လောင်းကပြောပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံကိုဖြည်းဖြည်းချင်းဦးတည်လာနေတဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းကြောင့်ဖိလစ်ပိုင်နိုင်ငံရဲ့အဓိကကျွန်းဖြစ်တဲ့လူဇုံကျွန်းမှာမိုးအကြီးကျယ်ရွာသွန်းပြီးတော့ရေကြီးလာနိုင်တဲ့အန္တရာယ်တွေနဲ့ကြုံတွေ့နေရပါတယ်။ကော်ပူတိုင်ဖုန်းမုန်တိုင်းဟာတနင်္ဂနွေနေ့အစောပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်မှဖြစ်ပြီးကုန်းတွင်းပိုင်းဝင်ရောက်တာနဲ့ရပ်တန့်သွားနိုင်ပြီးတော့လက်မရပိုင်းအတွင်းမှာမိုးရေချိန်လက်မ600မီလီမီတာလောက်ရွာချနိုင်တယ်လို့ခန့်မှန်းပါတယ်။ဒီနေ့နေ့လည်းပိုင်းမှာတော့မုန်တိုင်းရဲ့လေတိုင်နှုန်းဟာတနအီကိုမိုင်100လောက်အထိရှိလာခဲ့ပြီးတော့ဖိလစ်ပိုင်နိုင်ငံတဲကိုမဝင်ရောက်ခင်မှာဆက်ပြီးတော့အားကောင်းလာဖို့ရှိပါတယ်။ဒါပေမဲ့မိုးရွာသွန်းမှုကနေရေကြီးတာတွေမြေပြိုတာတွေနဲ့ပင်လယ်ပြင်မှာလိုင်းကြီးတာတွေကအကြီးအမားဆုံးချိန်ချောက်မှုဖြစ်နေတယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။အာနာပိုင်ဒီဘက်ကလေကြောင်းခီးစင်တွေကိုဖျက်သိမ်းလိုက်ပြီးတော့မုန်တိုင်းအန္တရာယ်ကြုံရနိုင်တဲ့နေရာကဒေသခံတွေနဲ့ကမ္ဘာလက်ခီးသွားတွေကိုဘေးကင်းလုံခြုံတဲ့နေရာတွေကိုရွှေ့ဖို့တိုက်တွန်းထားပါတယ်။ဘယ်နှယောက်ကိုရွှေ့ပြောင်းကဲတင်ပေးခဲ့ပြီးပြီဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူး။ကော်ပူတိုင်ဖုန်းမုန်တိုင်းဟာမြို့တော်မနီလာကိုတဲ့တဲ့ဝင်လာလိမ့်မယ်လို့မခန့်မှန်းထားကြပဲလူဆုံးကျွန်းရဲ့မြောက်ပိုင်းကနေဖျက်သွားနိုင်ခြေရှိတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။
ဒီနေ့အတွင်းသိမ်းဆည်းရမိတဲ့တရားမဝင်မူရေးဆေးဝါးတန်ချိန်ပေါင်း17တန်ကိုပနမားနိုင်ငံကဖျက်ဆီးလိုက်ပါတယ်။ခိုခင်းဆေးကြောင့်စိတ်ကြွဆေးပြားနဲ့ဘိန်းဖြူအိပ်ပေါင်းများစွာကိုပနမားမျိုးအမိုက်ပုံမှာမိရှုဖျက်ဆီးခဲ့တယ်လို့ပနမားရဲတပ်ဖွဲ့ကပြောပါတယ်။ဒီနေ့အတွင်းဖမ်းဆီးရမိတဲ့ခိုခင်းတန်ချိန်ပေါင်း42တန်ဟာပြီးခဲ့တဲ့နေ့ကထက်3ဆများတယ်လို့လည်းပနမားတာဝန်ရှိသူတွေကဆိုပါတယ်။
မက္ကဆီကိုနိုင်ငံကဝရမ်ပြည်ဖြစ်နေနဲ့ထွက်ပြေးတိမ်းရှောင်နေတဲ့မူရီဂိုင်းကောင်းဆောင်ယက်ကင်အယ်ချာပိုဂို့စမန်ဟာဆက်ပြီးတော့ထွက်ပြေးလွမြောက်နေတယ်လို့မက္ကဆီကိုအာဏာပိုင်တွေကပြောပါတယ်ဒါမဲ့အယ်ချာပိုရဲ့မျက်နာနဲ့ခြေထောက်တွေမှာဒဏ်ရာတွေရထားတယ်လို့ထင်တယ်ဆိုပြီးတော့လဲမက္ကဆီကိုအာဏာပိုင်တွေဘက်ကပြောပါတယ်ဂို့စမန်ကိုဖမ်းဆီးဖို့အတွက်မက္ကဆီကိုအနောက်မြောက်ပိုင်းကတောင်ပေါ်ဒေသတွေမှာမကြသေးခင်ကလုဆောင်နေတယ်လို့အစိုးမက္ကဆီကိုအစိုးရကတောက်ကြနေမှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ပြည်ပနိုင်ငံအစိုးရတွေကလည်းသူတို့ရရှိထားတဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေကိုမက္ကဆီကိုအစိုးရကိုပေးထားပေမဲ့မူရဲဂိုင်းကောင်းဆောင်ဂို့စမန်ဟာအခုချိန်ထိလွတ်မြောက်နေတော့မဲ့ဖြစ်တယ်လို့မက္ကဆီကိုအာဏာပိုင်တွေကပြောပါတယ်အယ်ရှာပိုဂို့စမန်ဟာပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကမက္ကဆီကိုစီးတီးမြို့တော်အနောက်ဘက်မိုင်60လောက်အကွာမှာရှိတဲ့အော်ထရီလာညိုအကျဉ်းထောင်ကနေထွက်ပြေးလွတ်မြောက်သွားခဲ့တာဖြစ်ပါတယ်ဘာသာရေးလူမျိုးရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်းဆန်းစုကြည်တွားရောက်ပြီးတော့မဲဆွဲစည်းရုံးနေပါတယ်နိုင်ငံတွင်းမှာနေထိုင်ကြသူတွေဘာသာမရွေးလူမျိုးမရွေးလုံလုံခြုံခြုံနေထိုင်နိုင်ဖို့တိုက်ကိုအရေးကြီးတယ်လို့တန်တွဲမျိုးကစည်းရုံးရေးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်းဆန်းစုကြည်ကပြောကြားခဲ့ပါတယ်စိတ်လုံချုံမှုကိုလုံချုံမှုရှိမှနိုင်ငံအေဂျင့်နိုင်မှာဖြစ်တယ်လို့ပြောကြပါတယ်အခုညပိုင်းမှာတော့ဒေါန်ဆန်းစုကြည်ဟာကွမ်မြို့မှာရောက်ရှိနေပြီးမနေ့ပြန်တနင်္ဂနွေနေ့ကြာရင်တော့ကွာငတိုင်းချောင်းကြောင်းကုန်ကျုံမျောစတဲ့မြို့တွေမှာပြည်သူတွေကိုတွေးဆုံပြီးတော့စကားပြောဖို့ရှိပါတယ်တောက်ကြနေတောင်ကုန်းမြို့တောက်ကြနေကတောင်ကုန်းမြို့မဲဆွယ်စီယုံပွဲတော်ကတော့လူမျိုးရေးဘာသာရေးကိုနိုင်ငံရေးအရအတုံးချစီယုံနေမှုဟာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်တယ်လို့ပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးအခြေခံတဲ့ပဋိပက္ခတွေ2012ခုနှစ်မှာစတင်ဖြစ်ပွားပြီးကလေးကစလို့လူမှုအတိုင်းဝိုင်းနေကြမှာတင်းမာမှုတွေရှိနေတာဖြစ်ပါတယ်ခင်ဗျာ
။စနေနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရနိုင်နဲ့ရှားဖောင်တို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်။ VR နဲ့စနေညဘက်တဲ့တွေကိုဆက်လက်တင်ပြပေးနေပါတယ်။အခုပထမအဦးဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့ခိုင်ပြည်နယ်ခီးစဉ်တဲ့တွေကိုတင်ဆက်ပေးချင်ပါတယ်ရှင်။ခိုင်ပြည်နယ်ကိုရွေးကောက်ပွဲစီယုံရေးခီးစဉ်ထွက်နေတဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီကနေ့တော့တန်တွဲမြို့မှာဒေသခံလူထုကိုမိန့်ခွန်းပြောခဲ့ပါတယ်။ဘာသာရေးလူမျိုးရေးတွေတင်းမာမှုတွေရှိနေရဲ့ရခိုင်ပြည်နယ်ကိုဒေါအောင်ဆန်းစုကြည်တွားရောက်ဖို့အစီအစဉ်ပေါ်ဆိုးရိမ်မှုတွေရှိခဲ့ကြပေမဲ့အခုထိခီးစဉ်ဟာအတော်လေးကိုချွတ်ချွတ်မောမောဖြစ်နေတာကိုတွေ့ရပါတယ်။ဒီခီးစဉ်ကိုလိုက်ပါသတင်းယူနေတဲ့ VOA သတင်းထောက်ကိုစီသူကိုကျွန်မဆက်သွယ်မေးမြန်းထားတာကိုနားဆင်ရအောင်ပါရှင်။ကိုစီသူအခုဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်တန်တွဲခီးစဉ်နဲ့ပတ်သက်ပြီးတော့ပေါ့နော်။ဘာတွေများထူးခြားမှုတွေရှိသလဲရှင်
။ဟုတ်ကဲ့ပါ။ဒီနေ့ကဒေါစုခီးစဉ်မှာဒီနေ့တန်တွဲမှာလူမျိုးပြောပွဲတစ်ခုလုပ်တယ်။အဲဒီကနေပြီးတော့ဒီကွာမျိုးကြည့်စားရရတန်တွဲမှာတော့ဒေါန်ဆန်းစုကြည်ကဒီလူမျိုးရေးဘာသာရေးတွေကိုနိုင်ငံရေးမှာထည့်ပြီးတော့စီယုံတာမျိုးတွေအသုံးပြလာတာမျိုးတွေဟာဥပဒေနဲ့မညီဘူးဒီလိုလုပ်နေတဲ့လူတစုတွေကိုရှာဖွေဖော်ထုတ်ပြီးတော့ရေးယူတင်တယ်လို့သူကတော့ပြောပါတယ်ဗျာနောက်ပြီးတော့နိုင်ငံသားရင်းရဲ့တာဝန်ဖြစ်တဲ့နိုင်ငံတော်နိုင်ငံအရေးကိုဝင်ရောက်ပြီးတော့ဆောင်ရွက်ကြဖို့သူကတိုက်တွန်းပါတယ်နိုင်ငံရေးဆိုတဲ့နေရာမှာအခြေခံအကျဆုံးဖြစ်တဲ့မဲပေးဖို့ကိုအဖြစ်မနေမဲပေးကြဖို့အတွက်ဒေါန်ဆန်းစုကြည်ကတိုက်တွန်းပါတယ်ဗျာ။အဲဒီနောက်မှာတော့ဒီနေ့ကတန်တွဲကနေပြီးတော့ဒေါန်ဆန်းစုကြည်ကကွာမျိုးခီးဆက်တဲ့အချိန်မှာလန်ခီးမှာချိန်တလီဆိုတဲ့မျိုးတစ်ခုကိုဝင်တယ်ဗျာ။အဲဒီမှာလဲလူလူခေါ်ပြောပွဲတစ်ခုလုပ်ပါတယ်ဗျာ။အဲဒီကနေပြီးတော့အခုကွာမျိုးခီးဆက်နေပါကျွန်တော်အခုပြောနေတဲ့အချိန်မှာအခုကွာမျိုးခုလေးပဲရောက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒေါန်ဆန်းစုကြည်ဒီရခိုင်ပြည်နယ်ခီးစင်မစခင်ပေါ့နော်လူထုကနေပြီးတော့စိုးရိမ်စိတ်တွေရှိရယ်ပေါ့နော်ပြီးတော့ဆန္ဒပြမှုတွေရှိဖြစ်မယ်တို့ဘာတို့ပြောနေကြရယ်ပေါ့နော်အခုဘာတွေများထူးထူးခြားခြားများရှိလဲပေါ့နော်ခုနကထင်မြင်ယူဆထားတာနဲ့ပေါ့နော
်ဟုတ်ကဲ့အဲ့ဒါတွေကတော့ဒီလိုဗျဒေါန်ဆန်းစုကြည်မလာခင်တော့အဲ့လိုအတန်တွေကြားနေရတယ်ဒေါန်ဆန်းစုကြည်ကိုမလိုချင်တဲ့လူတွေရှိနေတယ်လို့ရခိုင်ပြည်နယ်မှာအတန်တွေထွက်နေပါတယ်ဒါပေမဲ့တကယ်တမ်းဒေါန်ဆန်းစုကြည်ရောက်လာတဲ့အချိန်မှာပြဿနာတစုံတစ်ခုလုံးဝမဖြစ်ခဲ့တယ်လို့ဒေါန်ဆန်းစုကြည်ကိုအားပေးကြတဲ့လူတွေကလည်းအဲကျွန်တော်တို့ဒီရခိုင်ပြည်နယ်မှာလုံးဝရော့မသွားတာမျိုးကျွန်တော်တို့တွေ့ရတယ်ဗျ။အဲအဲ့တော့တန်တွဲမှာပထမနေ့မှာတောင်ကုန်းမှာလည်းလူအင်အားတော်တော်များတယ်။နောက်ရက်မှာဒီနေ့တန်တွဲမှာလည်းကျွန်တော်တို့ဒီလာပြီးတော့အားပေးကြတဲ့လူတွေကတော်တော်များပြီးတော့ NLD ကိုထောက်ခံအားပေးတဲ့လူတွေကတော်တော်လေးများတော့တွေ့ရတယ်ဗျ။ပြဿနာတစုံတရာလည်းဘာမှမကုန်ဖြစ်ခဲ့တယ်လို့အခုတန်တွဲကနေပြီးတော့ကွာအောင်လာတဲ့အချိန်မှာလည်း အဲလန်ကြီးရွာတွေမြို့ငယ်လေးတွေမှာလည်းသူတွေကအကုန်လုံးထွက်ကြောက်ပြီးတော့အဲဒေါန်ဆန်းစုကြည်ကိုတော်တော်လေးကိုအားပေးကြတာမျိုးတွေ့ရတယ်ဗျာဆိုတော့ပထမတွေးထင်သားခဲ့တယ်လို့ပြဿနာတစုံတရာဖြစ်မာနေတော့ဒေါန်ဆန်းစုကြည်တို့မလိုလားတဲ့လူတွေကအဲတခုခုအနေနဲ့အခုလုံးမှာမျိုးဆိုတဲ့အခြေအနေမျိုးကတော့ခုချိန်ထိတော့မရှိသေးပါဘူးဗျာ
ဟုတ်ကဲ့နောက်တစ်ချက်ကလေနော်ဒေါန်ဆန်းစုကြည်ရဲ့ခီးစင်နဲ့ပတ်သက်ပြီးတော့ဗောနော်လုံချုံရေးကိစ္စနဲ့ပေါ့နော်စိုးရိမ်မှုတွေရှိနေကြရပေါ့နော်ဆိုတော့အခုလုံချုံရေးကိစ္စနဲ့ပတ်သက်ပြီးတော့ကိုစီရူအဲ့ဒီမှာဗာများမြင်လဲပေါ့နော်နောက်ပြီးကြတော့အာနာပိုင်တွေဘက်ကရောပေါ့နော်လုံချုံရေးတွေအတွက်ပေါ့နော်သူတို့စီစဉ်ပေးရတယ်ရှိလားပေါ့နော်ဟုတ်ကဲ့
လုံချုံရေးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဒီမှာတွေ့ရှိသလောက်နဲ့ဒီတာဝန်ရှိတဲ့သူတွေကိုမေးမြန်းကြည့်သလောက်ကတော့ဒီတန်တွဲခရိုင်ကနေပြီးတော့သူတို့ဦးစီးပြီးတော့ဒီ NLD ရဲ့ကိုပိုင်လုံချုံရေးပေါ့နော်သူတို့ဒီလူငယ်တွေကလုံချုံရေးယူပေးထားပြီးတော့ဒီဒေါန်ဆန်းစုကြည်ရဲ့လုံချုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်တာရှိပါတယ်ဗျ။အဲ့တော့သူတို့ရဲ့ပြောကြချက်အရတော့ဒီလုံချုံရေးအနိကလုံချုံရေးအင်အား900ကျော်လောက်နဲ့သူတို့ကဒီဒေါန်ဆန်းစုကြည်ရဲ့လုံချုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်တယ်လို့ပြောပါတယ်ဗျ။ဒီအာဏာပိုင်တွေရဲ့ကူညီမှုအနေနဲ့ကတော့လုံချုံရေးယူတဲ့အနေနဲ့ကတော့အချို့နေရာလေးတွေမှာလူစုလူဝေးရှိနေတဲ့ဖြစ်တဲ့အတွက်အဲ့နေရာတွေမှာရဲတွေတခြားလုံချုံရေးတွေနေပေါ်ရှိနေတာကလွဲရင်တော့အထူးတလဲလုံချုံရေးကြီးမမယူတာမျိုးတော့မရှိပါဘူးခင်ဗ
ျဟုတ်ကဲ့ဟောဒေါ်စုခီးစင်နဲ့ပတ်သက်ပြီးတော့ဗောနော်ရှေ့ဆက်ပြီးတော့အခုတန်တွဲပြီးရင်ဘယ်ဟိုများဆက်သွားဖို့ရှိလဲဗောနော
်အဲဟုတ်ကဲ့အခုကဒီနေ့ကတန်တွဲမြို့ကနေပြီးတော့အခုဂွားမြို့ကိုရောက်လာတယ်လန်ခီးမှာတချို့နေရာလေးတွေမှာနားတယ်အခုဂွားမြို့ကိုရောက်လာပြီးတော့ဒီနေ့ညမှာဂွားမြို့မှာအတူညအိပ်ရက်နားပါမယ်ဗျပြီးသွားရင်မနက်ဖြန်မနက်မှာဂွားမြို့မှာပဲလူလူဟောပြောပွဲတစ်ခုလုပ်ပါမယ်အဲ့ဒီဆက်သေးပဲအဲ့ဒီနေပါပဲနက်ဖြန်ပါပဲငတိုင်းကြောင်အယောက်ဒီတိုင်းငတိုင်းကြောင်ကိုသွားပါမယ်ဗျအဲ့ဒီကနေကြောင်ကုန်းဘက်ကိုဆက်သွားမယ်လို့လည်းကျွန်တော်တို့လောလောဆယ်တိထားပါတယ်ဗျအဲ့ဒီကနေပြီးတော့ရန်ကုန်ကိုပြန်မယ်လို့လောလောဆယ်အစီအစဉ်တွေရတော့တိထားပါတယ်ခင်ဗျ
VOA သတင်းထောက်ကိုစီသူကိုကျွန်မဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်2015မြန်မာနိုင်ငံရွေးကောက်ပွဲအတွက်ပြည်ပရောက်မြန်မာနိုင်ငံသားတွေနိုင်ငံတော်တော်များများမှကြိုတင်မဲတွေပေးနေကြပြီဖြစ်ပါတယ်။ဒီလိုပေးနေတဲ့အချိန်မှာအခက်အခဲတွေကြုံတွေ့နေရတယ်လို့ပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့နောက်ပိုင်းအစီအစဉ်တွေမှာဇက်တိုက်တင်ပြဖို့ရှိနေပါတယ်ရှင်။အခုတော့ Facebook မှာဖြန့်ဝေခဲ့တဲ့ဆိုတဲ့ကိစ္စနဲ့ဖန်ဆီးခံရတဲ့ကိုပက်ထရစ်ကွန်ဂျာလီရဲ့သတင်းကိုနားဆင်ရမှာပါ။ Telecommunication Law ဆက်သွယ်ရေးဆိုင်ရာပုံမှန်66ကကြီးနဲ့အင်းစိန်ထောင်မှာဖန်ဆီးခံရတဲ့ကချင်တိုင်းရင်းသားပက်ထရစ်ကွန်ဂျာလီကိုအော်တိုဘာလ29ရက်နေ့မှာပထမဦးဆုံးအကြိမ်ရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကိုတရော်တဲ့ပုံကို Facebook မှာဖြန့်ဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖန်ဆီးတရားစွဲဆိုခံခဲ့ရတဲ့ဒါဟာတရားမျှတမှုမရှိရဲ့လောက်ရဖြစ်တယ်လို့ဇနီးဖြစ်သူနာမည်ကျော်လူခွင့်ရဲ့လှောက်ရှားသူမမေးစပယ်ဖြူကပြောပါတယ်။ဆက်သွယ်မေးမြန်းထားရမှာအင်ဂျင်နိုင်ကအကြောင်းအဆောင်ကိုပြောပြမှာပါရှင်။
အော်တိုဘလတ်စလီရဲ့နေညာကပက်ထရစ်ကွန်ဂျာလီကိုနေအိမ်မှာလာရောက်ဖမ်းဆီးခဲ့တဲ့အချိန်မှာဇနီးဖြစ်သူမက်မေစပယ်ဗျူဟာမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေကိုဂျနီဗာလူအခွင့်အရေးကောင်စီမှာတွားရောက်တင်ပြနေခြင်းဖြစ်ပါတယ်။မနေ့ကရန်ကုန်မြို့ကိုပြန်ရောက်ရောက်ချင်းအင်းစိန်ထောင်မှာထိမ့်သိမ်းခံထားရတဲ့ခင်မွန်းဖြစ်သူပက်ထရစ်ကွန်ဂျာလီကိုနိုင်ဝတ်ကြာတွေ့ဆုံခွင့်ရခဲ့တဲ့အချိန်နေနဲ့ပတ်သက်ပြီး VOA ကမေးမြန်းရမှာတော့
အဲ့လိုအကျန်းဆက်တာတော့မပြားတစ်ဖြင့်နှိမ့်ဆက်ပြီးတော့မှအစ်စ်စရာမျိုးတော့မရှိပါဘူးလေ။အတူတကတော့အဲ့ဒီဟိုလူတို့မြူးမြူးနဲ့အလာရဲ့ဓာတ်ပုံလေးခြေောက်နဲ့နင်းထားတဲ့အစ်စာပေါ့နော်။အဲ့ဒီပုံစံပတ်သက်ပြီးအတူတမေးရင်မေးတော့သူ့သူ့စီရနေဒီမှာသိရတာကတော့တကယ်တော့သူ့ရဲ့ဒီ Facebook ကရ Friends အယောက်ကပြင်ထားတဲ့ဓာတ်ပုံပေါ့နော်။အဲ့ဒါကသူ့ရောပေါ်မှာလာပေါ်နေရတာတဲ့။အဲ့ဒီဟာကိုသူကကောင်းမဲ့ရင်းရင်းရဖြစ်ပါလေတဲ့ဒီအိတ်တပ်ပေကိုတက်လည်းမတက်ဘူးရှယ်လည်းမရှယ်ဘူးပေါ့နော
်ခင်မုတ်ဖြစ်သူအပေါ်အာနာပိုင်တွေဘက်ကဆွဆွဲချက်တွေဟာတရားမျှတမှုမရှိဘူးလို့မမေစပယ်ဖြူကပြောပါတယ
် Facebook တွေကမအီမာဟိုလူတော့အများဆုံး social media ပဲလေလူတိုင်းလူတိုင်းနဲ့သုံးနေကြတာပဲပေါ့နော်အဲ့တော့ဟိုကိုယ်လည်းဖန်ပြီးရလည်းမဟုတ်ဘူးပြီးတော့ intentionally ပေါ့နော်ရည်ရွယ်ချက်ရှိရှိကိုကဒါကိုဆန့်ကျင်ရလည်းမဟုတ်ပဲနဲ့ဟိုအခုလိုမျိုးဆွဆွဲပြီးတော့ခန်းစီထားမယ်ဓမ္မမော်ရင်လည်းဟိုတရားစွဲမယ်ဆိုရင်ဒါကြီးကတော်တော်တရားမျှတမှုမရှိရဘူးလို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်ပက်ထရစ်ကွန်ဂျယ်လီရဲ့အမှုကိုလိုက်ပါဆောင်ရွက်မယ်တရားလွတ်တော်ရှေ့နေကြီးဦးရောဘတ်ဆန်းအောင်ကလည်းဒီလိုအမှုမျိုးဟာမစွဲသင့်တဲ့အမှုလို့ဆိုပါတယ
်ပက်ထရစ်ကွန်ဂျယ်လီရဲ့ကိစ္စရောဂျော့ဆန်ဒီတို့ရဲ့ကိစ္စရောနဲ့နောက်ပေါ့နော်မတိကျသေးတဲ့ကွန်ဆောမျိုးညွတ်ဆိုပြီးတော့တရားတို့ရဲ့ကိစ္စတွေဟာအကုန်လုံးဆက်သွယ်ရေးဥပဒေပုံမှန် 66ကားကြီးနဲ့ဖမ်းဆီးကြတယ်လို့သိရတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့တော့မငြင်းညူဘူးလို့ကျွန်တော်ကပြောချင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်354မှာပြဋ္ဌာန်းထားတာရေလူ့ခွင့်ရေးပညာသရအပိုက်16လို့မှာပါရှိတဲ့အတိုင်း freedom of expression ဆိုတဲ့အပိုင်းမှာကျွန်တော်တို့ဒီအချက်ကအကျုံးဝင်တယ်လို့ကျွန်တော်တို့ကတော့သဘောယူနေနားလည်ပါတယ်။ဒီမှာကအမေရိကန်သမားဥပမာလို့ဆိုရင်လည်းပြစ်ပြစ်ခါခါဒီလွတ်တာတွေရှိနေတယ်။ကျွန်တော်တို့နိုင်ငံမှာခလာဟုဒေါ်သတ်သူကြီးကိုဆိုလို့ရှိရင်လည်းကြီးကြီးမားမားကြီးတက်ခိုက်တာတွေရှိတာပဲ။ဒါပေမဲ့လို့ဒါရီစီမှာပြတ်တော့အရေးယူခဲ့မှုမရှိဘူး။အခုဒီကိစ္စကြမှာအရေးယူတယ်ဆိုတော့တက်တော့မှုရှိတယ်လို့မဆိုနိုင်ဘူးဗျာ။
တကယ်တော့ဒီအမှုမျိုးနဲ့ဆွဲမယ်ဆိုရင်ညနာသူဖြစ်နေတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုယ်တိုင်တရားလိုအဖြစ်ဆွဲဆိုရမှာဖြစ်တဲ့အတွက်ဥပဒေကြောင့်အရာပြဿနာတွေရှိနေတယ်လို့ဦးရောဘတ်ဆန်းအောင်ကပြောပါတယ
်။အမှန်မှန်တော့သူ့မှာထိခိုက်ညနာရတယ်ဆိုလို့ရှိရင်တော့သူ့ကိုယ်တိုင်တရားလိုပြုပြီးတရားဆွဲဆိုရမှာဖြစ်ပါတယ်။အဲ့တော့ဒီဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့ကိုယ်တိုင်တရားလိုပြုလုပ်တာမဟုတ်ဘဲနဲ့အောက်ခြေတရင်တပ်ဖွဲ့တစုံတရာကနေဆောင်ရတာလားသို့မဟုတ်ရဲစခန်းကဆောင်ရတာလားဆိုတာကတော့ဒါဥရိကြီးကပြဿနာဖြစ်သွားပြီ
။ဒီမတိုင်ခင်မှာတော့တက်မတော်ရဲ့ဝစ်စုံစစ်စိမ်းရောင်ကနေအစိမ်းနှုတ်ရောင်ပြောင်းလဲလိုက်တာကိုဝေဖန်တယောတဲ့အနေနဲ့ဒေါက်ဆန်းစုကြည်ရဲ့အဝတ်စားအရောင်နဲ့နှိုင်းရှင်ထားတဲ့ဓာတ်ပုံကို Facebook မှာဖြန့်ချီခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ AR တိုင်းမအူပင်မြို့ကမချောစန်ဒီထွန်းခေါ်ချစ်သမီးကိုနာတခကဒုဗိုလ်မှူးကြီးကျော်ထင်ကနေ Electronic ဆက်သွယ်ရေးဥပဒေပုံမှ34ကကြီးနဲ့အမှုဖွင့်ပြီးအရေးယူဖန်ဆီးထားပါတယ်။ဒီနှစ်အစောပိုင်းကတော့ဗိုလ်ချုပ်မှူးကြီးဟောင်းတန်းရွှေအပါဝင်စစ်တပ်ခေါင်းဆောင်တွေကိုတယောထားတဲ့ဓာတ်ပုံကို Facebook မှာထည့်ခဲ့တယ်ဆိုရက်ဆွဆွဲချက်နဲ့ဖန်ဆီးခံခဲ့ရတဲ့မုံရွာမျိုးကဓာတ်ပုံသတင်းတောက်ကိုအောင်နေမျိုးကိုတော့ရက်နှဲငယ်ကြာထိမ့်သိမ့်ပြီးတဲ့နောက်အာဏာပိုင်တွေကပြန်လွှတ်ပေးခဲ့ပါတယ်ရှင်
။မအင်ဂျင်နိုင်ပြပြသွားတာပါရှင်။အခုတော့ WFP ရဲ့မြန်မာနိုင်ငံ၆ပတ်ရည်အစီအစဉ်ကိုနားဆင်ရမှာပါ။မြန်မာပြည်သူတွေအနေနဲ့စားနပ်ရိက္ခာဖော်လုံရေးနဲ့အာဟာရပြည့်ဝရေးရဲ့အရေးကြီးမှုကိုနားလည်မှုအားနည်းနေတယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစားနပ်ရိက္ခာအခက်အခဲလုံးဝပပျောက်ရေး Zero Hunger Challenge ကိုအကောင့်ထဲပေါ်ရတနည်းပြည့်တဲ့မနေ့ကကမ္ဘာစားနပ်ရိက္ခာနေ့မှာရန်ပုံငွေအခက်အခဲတွေလည်းရှိနေတယ်လို့ပြောပါတယ်အပြည့်အစုံကတော့ VOA သတင်းထောက်မတိန်ကြီးလင်းကပြောပြပေးမှာပါရှင
်မြန်မာနိုင်ငံမှာစားနပ်ရိက္ခာအခက်အခဲလုံးဝပပျောက်ရေး Zero Hunger Challenge ကိုအကောင့်ထဲပေါ်ရမှာစားနပ်ရိက္ခာနဲ့အာဟာရပြည့်ဝရေးရဲ့အရေးကြီးမှုကိုပြည်သူတွေကကောင်းကောင်းနားလည်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP မြန်မာဌာနကိုယ်စားလှယ် Dom Skebeli ကအခုလိုပြောဆိုလိုက်ပါတယ
် Everybody has to be convinced first that issues like food security and hunger and malnutrition are a priority and not everybody understands that necessarily in the beginning
you know people may think oh but we produce sanayika phulon ye ngamok khamba mu ne ahara pye mi yero ye ajo set ha aye ji chang lu dai ti shi na le bo lo wet par de pi du re ga san saba re thol lo nai na ne tin long law ni bi lo tin ja par de sanayika phulon ye ne ahara pye mi yero ye twet san ni amya pya sai pyo thol lo ni yo ne ma pi ba wu ko win sa amyo tami re apa win na nit aw kle re ne nga nit aw kle dai ahara pye mi bo lo wet par de လက်ရှိမြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေထဲမှာဆိုရင်တတိယအာဟာရချွတ်တက်မှုအများဆုံးနိုင်ငံဖြစ်နေပါတယ်နောက်ပြီးတော့ကလေးအားလုံးရဲ့30ရာခိုင်နှုန်းဟာအာဟာရချွတ်တက်နေပါတယ်။ဒါဟာနည်းတဲ့ကိန်းကဏ္ဍတော့မဟုတ်ပါဘူး။ဒီအချက်လက်တွေကိုမြန်မာပြည်သူတိုင်းကသိရှိနားလည်ပြီးတော့အာဟာရပြည့်မီရေးဟာဦးစားပေးရမယ့်လုပ်ငန်းစဉ်ဖြစ်တယ်ဆိုတာကိုနားလည်ကြဖို့လိုအပ်ပါတယ်
။ Zero Hunger Challenge ကိုမြန်မာနိုင်ငံမှာစတင်အကောင့်ထဲဖော်ခြင်းတစ်နှစ်ပြည့်တဲ့2015ခုနှစ်ကမ္ဘာစားနပ်ရိက္ခာနေ့မှာပြောဆိုလိုက်တာပါ။ဒါအပြင်တနိုင်ငံလုံးအတိုင်းအတာနဲ့စားနပ်ရိက္ခာအခက်အခဲတွေဖြေရှင်းရတာကြောင့်ရမုံငွေကိုလည်းမျှဝေပြီးသုံးစွဲနေရတယ်လို့အခုလိုပြောပါတယ
် But once people are aware then the challenge that still we face is resources and funding because you know Myanmar and the donors
မြန်မာပြည်သူတွေအနေနဲ့အာဟာရပြည့်မီရေးနဲ့စားနပ်ရိက္ခာဖူလုံရေးရဲ့အရေးကြီးပုံကိုနားလည်ရင်တောင်မှကျွန်တော်တို့မှာအရင်းမြစ်နဲ့ရန်ပုံငွေအခက်အခဲတွေရှိနေပါသေးတယ်။အလူရှင်တွေရှိတယ်ဆိုပေမဲ့လည်းရတဲ့ရန်ပုံငွေကအကန့်အသတ်တွေရှိနေတာကြောင့်ဘယ်ပိုင်းကိုအရင်ဆုံးဦးစားပေးရမယ်ဆိုပြီးပိုင်းခြားထားရပါတယ်။ဥပမာဘယ်အာဟာရပြည့်မီရေးလှုပ်ရှားမှုတွေကိုဦးစားပေးရမယ်၊ဘယ်ခန္ဓာတွေကတော့ဆိုင်းငံ့ထားပြီးတော့နောက်ပိုင်းမှာလုပ်ရမယ်ဆိုပြီးခွဲခြားထားတာကလည်းအခက်အခဲလို့ဆိုရမှာပါ။ ဒါပေမဲ့လည်းဝင်ကြီးဌာနတွေအရက်ဖက်လူအဖွဲ့အစည်းတွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းကူညီနေကြပါတယ
်2014ခုနှစ်ကစတင်ခဲ့တဲ့မြန်မာနိုင်ငံမှာစားနပ်ရိက္ခာအခက်အခဲလုံးဝပပျောက်ရေး Zero Hunger Challenge ကို2025ခုနှစ်မှာပြည့်မီအောင်ဆောင်ရွက်မှာဖြစ်ပါတယ်လက်ရှိမှာတော့မြန်မာနိုင်ငံဟာဒေသတွင်းနိုင်ငံတွေအနက်ကမ္ဘောဒီးယားနဲ့အရှေ့တီမောနိုင်ငံတွေပြီးရင်တတိယမြောက်အာဟာရချို့တဲ့မှုအများဆုံးနိုင်ငံဖြစ်နေပါတယ်ရှင
်ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနအီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနအီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ပြည်ရနဲ့စနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။တော်ရရှင်များရှင်2015မြန်မာနိုင်ငံရေကောက်ပွဲအတွက်ပြည်ပရောက်မြန်မာနိုင်ငံသားတွေနိုင်ငံတော်တော်များများမှကြိုတင်မဲတွေပေးနေကြပြီဖြစ်ပါတယ်။ဒီလိုပေးနေတဲ့အချိန်မှာပဲအခက်အခဲတွေကြုံတွေ့နေရတယ်လို့ပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့မကြာခင်အစီအစဉ်တွေမှာဇက်တိုက်နားဆင်ရဖို့ရှိပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညနေခင်းဆက်လက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုည9နာရီအထိအစီအစဉ်ကိုတော့ line meter 16 19 25တို့ကနေပြီးတော့တိုးချက်ဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်။အခုဆက်လက်ပြီးတော့2015ရွေးကောက်ပွဲအတွက်ပြည်ပရောက်မြန်မာနိုင်ငံသားတွေနိုင်ငံတော်တော်များများမှကြိုတင်မဲတွေပေးနေကြတဲ့အခက်အခဲကိုအခုဆက်လက်တင်ပြသွားမှာပါ။အော်တိုဘာလ18ရက်နေ့ဒီကနေ့စနေနေ့မှာထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေထိုင်းနိုင်ငံမြို့တော်ဘန်ကောက်မှာမနက်9နာရီကနေစလို့ညနေ4နာရီခွဲအထိကြိုတင်မဲတွေပေးခဲ့ကြတာဖြစ်ပါတယ်။တန်းတဲ့ချီရှိရဲ့မြန်မာနိုင်ငံသားတွေအနက်ကြိုတင်စံနာမဲပေးပိုင်ခွင့်ရှိသူလို့ထုတ်ပြန်ထားတဲ့စာရင်းအရေးအတွက်ကတော့962ဦးထဲမှာဒီကနေ့ဘန်ကောက်မြန်မာတန်ယုံကိုကိုယ်တိုင်မဲလာပေးကြတဲ့မြန်မာနိုင်ငံသားအချို့မဲစာရင်းထဲပါနေပြီးမဲ့ကြိုတင်မဲလက်မှတ်မပါလို့အခက်ခဲတွေဖြစ်နေတဲ့အနေအထားကို2015ရွေးကောက်ပွဲအတွက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့ကြိုတင်မဲပေးမှုအတွေ့အကြုံဘယ်လိုရှိသလဲဆိုတာကိုကိုယ်တိုင်သွားရောက်ကြိုတင်မဲစင်တာပေးခဲ့တဲ့ကျမတို့မြန်မာ VOA ဗီဒီယိုသတင်းထောက်ကိုစင်လက်ကိုမဆုမုံကဆက်သွယ်မေးမှန်းတဲ့အခါသူကအခုလိုစပြောပါတယ်ရှင
်ဒီကနေ့ဟိုဘာကောင်းမြို့မှာတရားဝင်သူတို့ကြိုတင်မဲပေးဖို့အတွက်စီးရင်ထုတ်ပြန်ထားတဲ့လူစုစုပေါင်းက962ယောက်ရှိတယ်ဒီကနေ့မနက်ပိုင်းတော့ဟိုလူ200 300လောက်တော့လာပေးသွားတာတွေ့ရတယ်ခင်ဗျာအဓိကကဒီမှာဖြစ်တာကဒီကြိုတင်မဲပေးမဲ့စီးရင်ထဲမှာသူတို့နာမည်ပါတယ်ဒါပေမဲ့တချို့ကမဲပေးဖို့အတွက်မဲလက်မှတ်စာရွက်အထည်ရောက်တော့မရှိဘူးလို့ပြောတယ်အဲအဲ့လိုမျိုးအကြောင်းဟိုတန်ရုံရှိမှာတော့ပြဿနာဟိုနည်းနည်းတက်သွားတာပေါ့နော်ကျွေးမဲစင်းထဲမှာပါပြီးတော့မဲပေးခွင့်မဲလက်မှတ်မရှိလို့မဲပေးခွင့်မရတဲ့လူအယောက်20 30လောက်ရှိတယ်ကျွန်တော်တွေ့ရတော့ဟိုတချို့ကကြတော့ဒီကျိုးတယ်မဲပေးဖို့အတွက်ကျုပ်ပြီးတော့ရှောက်လာတင်ရမယ့်ရက်ကိုမသိဘူးဒါပေမဲ့ဒီနေ့မဲပေးရမယ့်ရက်ကိုတော့သိတယ်အဲ့တော့ဒီနေ့မှသူကမပုံတင်လို့ passport လို့ယူပြီးတော့ရောက်လာတယ်မဲပေးဖို့ပြောကြတယ်ဒါပေမဲ့သူကကျိုးတယ်မဲပေးရမယ့်စီးရင်းထဲမှာမပါတဲ့ဆိုပေးခွင့်မရဘူးပေါ့နော်အဲ့တော့မနက်ပိုင်းကတော့တန်ယုံရှိမှအဲ့လိုမျိုးတန်ယုံကတောင်းဝယ်ရှိတဲ့လူတွေနဲ့အဒီပတ်မဲပေးခွင့်မရတဲ့လူတွေနဲ့အဲ့လိုဟိုအခြေရင်ပြောကြတာပါညာတော့တွေ့ရတာပေါ့အဲ့ဒီ data
အဲ့တော့တန်ယုံဘက်ကရောခွင့်ပြုချက်ရထားတဲ့မဲပေးခွင့်ရှိတဲ့ပြည်သူတွေအတွက်ကိုဘယ်လိုမျိုးစီစဉ်ထားတာတွေရှိပါလဲရှင
်တန်ယုံဘက်ကတော့ဒီနေ့ဟိုသူကမဲပေးဖို့အတွက်သူတို့ဟိုကောင်တာတစ်ခုဖွင့်ထားတယ်သူတို့ကတော့ဟိုလူဝင်အားလည်း20လောက်တုံးပြီးတော့တေချာတော့သူတို့လှုပ်ပေးတယ်ဒီမှာပေးတဲ့လူကလည်း900ကျော်ပဲရှိတယ်ဆိုတော့99နဲ့မှပဲသူတို့လှုပ်နိုင်တယ်အဓိကပြဿနာကဒီမဲပေးရမယ့်ကြိုးရင်းမဲပေးရမယ့်စင်းလည်းမှပါပြီးတော့သမားဒီကနေပြီးတော့ညီမပြီးကနေပြီးတော့လှမ်းပို့လိုက်တဲ့အဲမဲပေးရမယ်စာရွက်ပေါ့စရင်ပါလေစာရွက်မရောက်ဘူးပုံလို့ရမယ်ဒီစာရွက်မရောက်ဘူးအဲ့ဒါတော့အဓိကပြဿနာဖြစ်တာပေါ့ဒီနေရာတော့
ဟုတ်ကဲ့ဟိုမဲစရင်လက်မှတ်ကပေါ့နော်ဥမာ3ခုရှိတယ်တိုင်းရင်းသားဖြစ်တယ်ဆို4ခုရှိတယ်ပေါ့ဆိုတော့အဲ့လိုအရေအတွက်သတ်မှတ်ချက်နဲ့ပတ်သက်ပြီးတော့တချို့ဆိုလို့ရှိရင်2ခုပဲပေးခဲ့ရတာမျိုးတွေရှိတယ်အဲ့ဒီတန်ယုံကဝန်ထမ်းကိုနိုင်ကိုကဒီဟာကိုနားမလည်လို့မပေးခဲ့ရတာမျိုးတွေရှိတယ်ဆိုတော့ဘန်ကောက်မှာရောအဲ့လိုအတွေ့အကြုံမျိုးရှိလားရှင
်အခုဘန်ကောက်မှာမဲလာပေးတဲ့လူတော်တော်များများတော့ဒါမဲဘယ်လိုပေးရမလဲဆိုတော့ဟိုသူတို့တိတ်ချာတိကျကြတော့မသိတဲ့လူကများလိုက်ဒါပေမဲ့ဟိုပေးချင်တဲ့စိတ်ချက်တစ်ခုတည်းနဲ့လာပေးကြလဲဆိုတော့သူတို့ပေးသလောက်ပေါ်တော့မဲစာရွက်ကတော့ယူတာများတယ်ဟိုတချို့ကလည်းတစ်ကောင်မဲရတချို့ကလည်း200ရတယ်အခုပြဿနာတချို့ကကြတော့မရှင်းပါတဲ့တစ်ကောင်မအောင်မပါဘူးအဲ့လိုလူမျိုးကကြတော့ဟိုသူတို့ဒေါသဖြစ်တာပေါ့နော်ဟိုသူတို့စီရင်လဲပါတယ်ပေးခွင့်လဲမရဘူးဆိုတော့အဲဒါပေမဲ့ဟိုတချို့ဟိုចောင်းသားတွေဒီမှာចောင်းလာတက်တက်ចောင်းသားတွေတော်တော်များများတော့ဟိုသူတို့3000ရခွင့်မဲလက်မှတ်သူတို့3000ရမယ်ဆိုတာလည်းသိတယ်သူတို့တောင်းတယ်အတိုင်းသားဖြစ်တဲ့လူကလည်း4000တောင်းတာပေါ့အဲ့လိုမျိုးမနဲ့တွေ့ရတော့တချို့တို့လည်းဟိုအတိုင်းသားဖြစ်ပေမဲ့လည်း200ပဲဟိုပေးခွင့်ရတဲ့လူလည်းရှိတယ်အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မနဲ့ကစမ်မတ်ကြီးနဲ့အင်တာဗျူးရတယ်စမ်မတ်ကြီးကအင်တာဗျူးမှာတော့ तू ကတော့ तू ပြောတာကတော့ဒီဟိုအတိုင်းသားတွေဖြစ်ပေမဲ့လည်း4000မရတာဘာလို့လဲဆိုတော့ဟိုတချို့ကအိမ်လိပ်စာတွေပါလေဟိုတကောင်စင်းကြတော့ဟိုပြောင်းရေးထားတယ်ရက်ကွက်မတူဘူးအဲ့လိုမျိုးဟိုမတူညီတဲ့ဟိုနေရာဖြစ်နေလို့အဲ့ဒါကြောင့်မို့မရတာပေါ့နော်အဲအဲ့လိုမျိုးသူကတော့ပြောတယ်န
ော်ဟုတ်ကိုစလန်းအောင်ကပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကလည်းမဲပေးခဲ့တယ်ပေါ့နော်ဘန်ကောက်မှာဂျာဖြတ်ရွေးကောက်ပွဲမှာလည်းမဲပေးခဲ့တယ်ဆိုတော့အခုဒီ2015ရွေးကောက်ပွဲမှာမဲပေးခွင့်ကဘန်ကောက်မှာရခဲ့တယ်ဆိုတော့ဒီအတွေ့အကြုံတွေပေါ်မှာရှင်ပြီးတော့ဒီပေးခဲ့ရတဲ့အပေါ်မှာပေါ့နော်ဘလို့များကွာခြားချက်ရှိလဲနောက်2015ရွေးကောက်ပွဲကရောပွင့်လင်းမြင်သာမှုရှိပြီးတော့မှတရားမျှတမှုရှိမယ်လို့ကိုစလန်းထင်ပါလားရှင
်အဲကျွန်တော်ကတော့အခုကတော့ဒီဘန်ကောက်မှာပဲနှစ်ကြိမ်လုံးပေးခဲ့တာပေါ့နော်အဲ့တော့ပထမတစ်ခေါက်2010တော့ပေးတာတော့ကျွန်တော်တို့လည်းသိချာမသိဘူးဒါပေမဲ့ပေးခြင်းနဲ့စိတ်တကူတယ်နဲ့ပေါင်းသွားတင်တယ်သွားပေးတယ်ဒါပေမဲ့2010ထက်တော့အခု2015မှာတော့အများကြီးတိုးတက်မှုတွေရှိလာတယ်ကျွန်တော်တို့လည်းဘက်ကလည်းကြည်ကြည်လည်လည်သိထားတယ်ကျွန်တော်တို့ဘာလို့လုပ်ရမလဲပြီးတော့တန်ယုံဘက်ကလည်းသိချာသူတို့ကဟိုကြိုတင်ပြင်ဆင်ထားတာတွေ့ရတယ်မဲပေးရမယ်နေရာအစမဲပေးခွင့်စာရွက်ထုတ်ရမယ်နေရာသိသိချာချာလုပ်လာတာတွေ့ရတယ်ပြီးတော့သူတို့ဆက်ဆံရေးလည်းဟုတ်ပြီအစဉ်ပြေအောင်ဆက်ဆံလာတာမျိုးတော့တွေ့ရတယ်ခင်ဗျပွင့်လင်းမြင့်တမ်းမှုဘယ်လောက်ရှိလဲဆိုတာတော့ကျွန်တော်တို့လည်းဟိုစုတောင်းအောင်မှာပေါ့ပွင့်လင်းမြင့်တမ်းမှုရှိပါစေလို့တော့အဲ့ဒါတော့ကျွန်တော်တို့လည်းပြောလို့မရဘူးကျွန်တော်တို့ရဲ့မဲလက်မှတ်ကိုကျွန်တော်ထည့်တယ်သူတက်ဆိုင်ရာဘုံနဲ့ကိုထည့်တယ်ပြီးတော့ connect ကပ်ပြီးတော့ထည့်ကြတယ်နောက်ပိုင်းကတော့သူတို့ဘယ်လိုလုပ်မယ်ဆိုတော့ကျွန်တော်တို့လည်းပြောလို့မရဘူးပေါ့နော
်လုံုံရေးအခြေအနေကရောကိုစလတ်မြန်မာတန်ယုံဘက်ကရောထိုင်းအာနာပိုင်နေဘက်ကရောဘယ်လိုများစီစဉ်ပေးထားတာတွေ့ပါလဲရှင်မဲအကျွတ်တင်မဲပေးနေတဲ့အချိန်မှာ
အာလုံချုံရဲ့ဘက်ကတော့သူကရဲဘက်ကလည်းကျွန်တော်5-6ယောက်တွေ့တယ်ပြီးတော့စစ်တပ် uniform နဲ့ဒီစစ်တပ်ဘက်ကလည်းဟို5-10ယောက်လောက်တွေ့တယ်ခင်ဗျအထိုင်းဘက်ကပေါ့နော်ဟိုလူကလည်းဒီနေ့ပေးတဲ့လူကလည်းကျွန်တော်ထင်တယ်အများဆုံးဟိုစင်းရင်ရတာ961ယောက်ဖြစ်ပေမဲ့အဲ့ဒီကမလာမပေးပြတဲ့လူတွေလည်းရှိတယ်ဘာလို့လဲဆိုတော့ဒီနေ့စနေနေ့ကဒီမှာလှုပ်လှုပ်တဲ့လူတွေတို့ကလှုပ်ပိတ်ရမဟုတ်ဘူးလေဒီဘက်ကသူကတရက်ပဲလှုပ်ပိတ်တာ Sunday တရက်ပဲလှုပ်ပိတ်တာအဲ့တော့မလာလိုက်ရတဲ့လူကလည်းရှိတယ်အဲ့တော့ဒီနေ့ပေးနိုင်တဲ့လူကကျွန်တော်ထင်တယ်400လောက်ပဲရှိမယ်တဲ့ဟို960ယောက်အပြည့်ဝတော့လာမပေးနိုင်ဘူးကွာ
ဟုတ်ကဲ့ရှင်ကိုစင်းလက်ကျေးဇူးအများကြီးတင်ပါတယ်ကိုစင်းလက်ဟုတ်
ဒါကတော့ဘန်ကောက်မြို့ရောက်ရှိနေတဲ့ကျမတို့ရဲ့ VOA ဗီဒီယိုသတင်း690လက်ရဲ့ကြိုတင်မဲပေးခဲ့တဲ့အတွေ့အကြုံနဲ့ပတ်သက်လို့မဆုမုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုလိုပြည်ပရောက်မဲဆန္ဒရှင်တွေသက်ဆိုင်ရာနိုင်ငံတွေရဲ့မြန်မာတန်ယုံတွေမှာကြိုတင်မဲပေးကြတဲ့အချိန်မှာအခက်အခဲများစွာနဲ့အတွေ့အကြုံတွေရတဲ့အတန်တွေဟာကြည်ကြဲလောင်လောင်ထွက်ပေါ်နေရတဲ့အချိန်မှာပဲရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲအတွေ့အကြုံနဲ့ပြီးတန်ယုံဝန်ထမ်းကန့်သက်ချက်ကြောင့်ဖြစ်တာမို့လို့နားလည်ပေးစီလို့ကြောင့်မြစ်တာရက်ခံချက်ဆောင်ထုတ်ပြန်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့မဆုမုံကစုစည်းတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်စင်ကာပူနိုင်ငံဂျပန်နိုင်ငံတောင်ကိုရီးယားမလေးရှားထိုင်းနဲ့ဩစတြေးလျဗြိတိန်နိုင်ငံစတဲ့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေချိုတင်မဲပေးနေကြတဲ့အချိန်မှာ
မဲစင်းထဲမှာပါပေမဲ့မဲလက်မှတ်မပါခဲ့တာမဲပေးတဲ့ပုံစံဖြစ်ပြီးတော့ပို့လိုက်ပေမဲ့မဲစင်းထဲမှာမပါလာတာကြိုတင်မဲလက်မှတ်အရေးအတွက်မှားယွင်းမှုရှိနေတာစတဲ့အခက်အခဲတွေများစွာနဲ့ရင်ဆိုင်နေရတဲ့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့လုပ်ရက်အပေါ်မှာကြဲကြဲလောင်လောင်ဝေဖန်မှုတွေထွက်ပေါ်လာနေပြီးပွင့်လင်းမြင်သာမှုတရားမျှတမှုရှိပါမလားလို့မေးခွန်းထုတ်နေချိန်မှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာချက်တွေဇက်တိုက်ဆိုသလိုထုတ်ပြန်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအောက်တိုဘာလ16ရက်နေ့ကထုတ်ပြန်ချက်ထဲမှာတော့ကော်မရှင်အနေနဲ့နိုင်ငံပြင်ပရောက်မဲဆန္ဒရှင်တွေပေးပို့လာတဲ့ပုံမူဆန်း15ကိုတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေကိုပေးပို့စီးစစ်ပြီးတော့မဲလက်မှတ်တွေကိုနိုင်ငံခြားရေးဝန်ကြီးဌာနကနေတဆင့်တက်ဆိုင်ရာနိုင်ငံတွေကတန်ယုံကောင်စစ်ဝင်ယုံနဲ့အမြဲတမ်းကိုယ်စားလှယ်ယုံတွေကိုဆန္ဒမဲလက်မှတ်တွေပေးပို့ခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လို့တနိုင်ငံလုံးအတိုင်းအတာနဲ့မြို့နယ်အနှံကမဲလက်မှတ်တွေကိုမဲပေးရမဲ့လွှတ်တော်အလိုက်အစဉ်ပြေမဲပေးနိုင်ရေးကအလွန်ကိုကြီးမားတဲ့လုပ်ငန်းပမာဏဖြစ်ပါတယ်လို့ဆိုထားပါတယ်။ဒါကြောင့်နိုင်ငံခြားတန်ယုံတွေအနေနဲ့ရွေးကောက်ပွဲအတွေ့အကြုံအားနဲ့တာတန်ယုံမှာဝန်ထမ်းကန့်သက်ချက်တွေရှိခြင်းတန်ယုံတွေအခက်အခဲရှိမယ်ဆိုတာကိုရွေးကောက်ပွဲကော်မရှင်ဘက်ကခံစားနားလည်မိကြောင်းနဲ့ပြည်ရင်းပြည်ပရောက်မဲဆန္ဒရှင်တွေအနေနဲ့လည်းနားလည်ပေးစီလိုကြောင်းကိုမြစ်တာရက်ခံပါတယ်တစတဲ့နောက်ထပ်ထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းတကယ်လို့များအကြောင်းကြောင်းကြောင့်ကြိုတင်ဆန္ဒမဲမပေးပြစ်ခဲ့ဘူးဆိုရင်ဘလို့မျိုးဆက်ပြီးတော့ဆောင်ရွက်နိုင်တယ်ဆိုတဲ့နည်းလမ်းကိုထုတ်ပြန်ပါတယ်ပြည်တွင်းမှာတက်ဆိုင်ရာမဲဆန္ဒနယ်ပြပရောက်နေတဲ့သူတွေပြပမှာရောက်နေတဲ့မဲဆန္ဒရှင်ကရွေးကောက်ပွဲကျင်းပမယ်လို့လက်တလောကြေညာထားတဲ့နိုဝင်ဘာလ10ရက်နေ့ကျရင်မိမိတို့နဲ့တက်ဆိုင်တဲ့မဲယုံတွေကိုအချိန်မီပြန်ရောက်လာပြီးတော့တက်ဆိုင်ရာတန်ယုံကောင်စစ်ဝင်ယုံတက်မှုဌာနကြီးမှုစတဲ့သူတွေရဲ့မဲဆန္ဒမဲမပေးရသေးကြောင်းထောက်ခံချက်နဲ့တက်သေးကလက်မှတ်ကိုတင်ပြနိုင်တယ်ဆိုရင်တက်ဆိုင်ရာမဲယုံမှုကအဲ့ဒီပုံကိုမဲယုံမှာဆန္ဒမဲပေးခွင့်ပြုရမယ်လို့ထုတ်ပြန်ထားပါတယ်ဒီအကြောင်းကိုအသေးစိတ်သိရှိခွင့်ရဖို့အတွက် VOA မြန်မာပိုင်းကတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေကိုအချိန်ချင်းဖုန်းနဲ့ဆက်သွယ်ပေးမယ်ဆက်သွယ်မေးမြန်းခွင့်မရခဲ့ပါဘူးရှင်။လွတ်လပ်ပြီးတော့ပွင့်လင်းမြင်သာမှုရှိတဲ့တရားမျှတတဲ့ရွေးကောက်ပွဲဖြစ်စေဖို့တမန်တော်ကြီးကမိန့်ခွန်းပြောဆိုခဲ့ပေမဲ့အခုလိုမျိုးနိုင်ငံပြင်ပရောက်မဲဆန္ဒရှင်ပြည်သူတချို့အခက်အခဲတွေတွေ့နေရတာလည်းဖြစ်ပါတယ်ရှင်။
ပါရှင်မြန်မာအခုလာမဲ့ဒီအောက်တိုဘာလ18ရက်စနေတနင်္ဂနွေမှာဆိုလို့ရှိရင်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေမှာလာမဲ့ရွေးကောက်ပွဲအတွက်ဒီကြိုတင်ဆန္ဒမဲတွေကိုပြပရောက်မြန်မာတွေမဲပေးကြမှာဖြစ်ပါတယ်အဲ့တော့ဒီကြိုတင်ဆန္ဒမဲပေးတာနဲ့ပတ်သက်လို့နိုင်ငံတကာမှာကြိုတင်ဆန္ဒမဲပေးကြတာနဲ့ပတ်သက်လို့အတွေ့အကြုံတွေနောက်မဲပေးကြတဲ့အခြေအနေဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလာမဲ့စနေညပိုင်းဒဲရီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့တဲ့သရရှင်တွေကိုယ့်ရဲ့အတွေ့အကြုံတွေကိုဖလှယ်ပြောဆိုလို့တဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကျွန်တော်တို့ကနေပြီးတော့ဒဲအလီလိုက်အစီအစဉ်မှာပြန်လည်ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွနီလိုတဲ့အမြင်နောက်မင်းမြန်လိုတာတွေကိုစာလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွနီကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
ညဘက်9:20 အချိန်ထိထုတ်လွှင့်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့ကြိုတင်မဲ့ပေးတဲ့အတွေ့အကြုံတွေကိုဆက်တိုက်နားဆင်ရမှာပါ။နိုင်ငံတကာရောက်မြန်မာတွေကြိုတင်ဆန္ဒမဲ့ပေးကြတဲ့အချိန်မှာတော်တော်လေးကိုတက်တက်ကြွရှိနေတာကတော့စင်ကာပူရောက်မြန်မာတွေပါ။ညကတည်းကတန်ယုံရှိမှညအိတ်ဆောင်ပြီးမဲ့ပေးဖို့တန်းစီနေကြတာကြောင့်လူမှုကွန်ရက်တွေမှာရောနိုင်ငံတကာသတင်းတွေမှာပါအတော်လေးကိုတွေးခဲ့ရတာဖြစ်ပါတယ်။စင်ကာပူရောက်မြန်မာတွေရဲ့ကြိုတင်မဲ့ပေးမှုအတွေ့အကြုံနဲ့ပတ်သက်ပြီးတော့မဲ့ပေးသူမြန်မာတဦးဖြစ်တဲ့မဆစာကိုကိုညာဝင်းအောင်ကမေးမြန်းထားပါရရှင်။
အဘိုးကတူအနှစ်ခုရှိတယ်တစ်ခုကတော့ဦးစားပေးတန်းပေါ့နော်ဦးစားပေးတန်းရေနောက်တစ်ခုကကြာရူရူတန်းရူရူတန်းကတော့ဒီပုံမှန်လူတွေအတွက်ဦးစားပေးတန်းဟာတက်ကြီးရွယ်ဦးတွေရေကိုဝင်ဆောင်နေရေအဲ့သူတို့တွေကဟိုဒီဦးစားပေးတန်းမှာပါပါတယ်မြမကံကောင်းတယ်လို့ခေါ်ရမယ်ထင်တယ်မြမကတော့ဗမာလူမျိုးဆိုတော့၃ခုပဲပြရတယ်ရန်ကုန်ကဗမာဆိုတော့ဟောမြမလူမျိုးဆိုတော့၃ခုပဲရှိတယ်အဲ့၃ခုစလုံးမှာလည်းပြည့်ပြည့်စုံစုံပါတယ်နောက်သူစာအိတ်နဲ့စာရွက်နဲ့ကလည်းအကုန်လုံးကွက်တီးကြတယ်ဒါပေမဲ့မြမဘေးနာတယောက်ကကတော့ရခိုင်အမကြီးသူကတော့ဟိုရန်ကုန်မှာနေတယ်ဒါပေမဲ့ရခိုင်ဆိုတော့သူကဟိုတိုင်းသားပြည်ရမှာပေါ့နော်ဒါပေမဲ့သူ့ရဲ့မဲမပါလားဦးမဲမပါတော့မြမအိမ်မှာသူပြဿနာတက်နေတာကြားတယ်အဲ့တော့အိမ်မှာကြီးက တို့ရဲ့ဟွာပေါ့နော်ရခိုင်အတွက်ကိုမဲမပါတဲ့အတွက်တောင်းနေဒါပေမဲ့ဟိုဘက်ကလည်းတို့ရှိမှာမဲမပါလာတဲ့အတွက်မပေးနိုင်ဘူးလို့ပြောတယ်တို့ရှိမှာပါလာတဲ့ list ထဲမှာပါတဲ့လူမဟုတ်တဲ့အတွက်ပေါ့နော်အကယ်လို့အဲ့ဒီ list အဲ့ဒီစာရွက်ကိုသူ့ကိုပေးလိုက်မယ်ဆိုရင်ဟိုပါလာတဲ့လူကလည်းပေးလို့မရတော့ဖြစ်သွားမယ်ဆိုတော့အဲ့မှာတို့ပြဿနာတက်နေတာတော့ကြားတယ်
အဲ့တော့ဦးဝင်းထိန်တို့ပေါ့ဒီစင်ကာပူမြန်မာတန်ရုံးမှာမဲသွားပြီးတဲ့အခြေအနေကဘယ်အခြေအနေကသွားပြီးတော့မဲပေးဖို့လုပ်ခဲ့ရတာပါလဲ
ဟုတ်ကဲ့ကျွန်တော်ကမနေ့ဟိုသားပေါ့အင်းက3နိုင်ကြီးထွက်တယ်ဗျာဟိုတန်ရုံးနေရာနားရောက်တော့4နိုင်ကြီးကျော်နေပြီအဲ့ဒီအချိန်မှာတင်ကိုလူကဘယ်လောက်ဖြစ်နေလဲဆိုရင်ကျွန်တော်ရှေ့မှာကိုလူ 2,500 နီးပါးလောက်ဖြစ်နေပြီကျော်တင်တယ်အဲ့နောက်ပိုင်းတစ်ခွဲခွဲလာကြတာပြမိုးတန်ယုံမဖွင့်မချင်းကိုလူနောက်ပိုင်းမှာ 6,000 လောက်ဖြစ်သွားတယ်အဲ့ဒီလိုမျိုးလူတွေကဟိုလမ်းပေး platform တွေမှာနေပြီးတော့ platform တွေပြည့်အောင်ကြံ့နေတော့တင်မူကျဲကတန်ယုံကိုတစ်ခုခုသူတို့စီစဉ်ခိုင်းတယ်အဲ့ဒီမှာမှတန်ယုံကိုရဲတွေက pressure ပေးတော့မှသာနေတန်ယုံကနေပြီးတော့ဘာလုပ်လဲဆိုရင်ဒီလူ 3,000 ကိုသူတို့ကဂျူနံပါတ်တွေပေးတယ်ဗျာဒီနေ့အတွက်ပေးဖို့အတွက်ဂျူနံပါတ်ပေးပြီးတော့ 3,000 မှာဖြတ်တယ်ဖြတ်ပြီးတော့နောက်ထပ်ကျူနံပါတ်3,000ကိုထပ်ဝေတယ်မနေ့ပြန်တွေ့ထပ်ဝေတယ်အဲ့ဒီ6,000နောက်ပိုင်းမှာလည်းကျွန်တော်အနောက်မှာဆိုအများကြီးရှည်ပြီးကြံနေသေးတယ်ဗျာနောက်က9,000 10,000 လောက်ဒီဖြစ်သွားနိုင်တယ်အဲ့ဒါတွေကိုနောက်နေ့တွေအတွက်ကိုသူတို့ထပ်ပြီးတော့ကျူနံပါတ်တွေထပ်ဝေပြီးတော့စီစဉ်နေတယ
်တစ်ဆက်ထဲမှာပဲစင်ကာပူနိုင်ငံမှာလို့ပဲဂျပန်နဲ့တောင်ကိုရီးယားနိုင်ငံကမြန်မာတန်ယုံတွေမှာလည်းမြန်မာနိုင်ငံသားတွေမဲပေးခဲ့ကြပါတယ်ကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ကိုဇော်မင်းထွန်းတို့ဒီဂျပန်ကတိုကျိုမြန်မာတန်ယုံမှာဒီနေ့မဲသွားပေးတဲ့အခါမှာဘလို့အတွေ့အကြုံတွေရှိခဲ့ပါလဲ
ကျွန်တော်ကတောင်ကလာမှာနေတဲ့လူကိုတောင်ကလာမဲဆန္ဒနဲ့နေရာမှာနေတာဖြစ်ကျွန်တော်မဲသွားပြီးမှကျွန်တော်မရတာဖြစ်ကျွန်တော်တို့အဲ့ရတောင်ဝင်ရှိတဲ့လူကိုကျွန်တော်မြည်တယ်တောင်ဝင်ရှိတဲ့လူကိုထွက်ခဲ့ပြီးပါကျွန်တော်အဲ့ဒီကိစ္စကိုဖြေရှင်းပြီးပါဆိုတော့ကျွန်တော်တောင်ကလာနေနေနေနဲ့မဲပေးခွင့်မရခဲ့တာကပြည်သူလွတ်တော်အင်တာနက်ကြီးကြီးရဲ့ပြည်သူလွတ်တော်နေရာမှာကျွန်တော်မဲပေးခွင့်မရခဲ့ဘူးအဲ့ဒီပြည်သူ့လွတ်တော်ကလည်းဥအောင်တိန်လင်းဝင်ပြိုင်တဲ့နေနေဖြစ်နေကြတော့ဒါကျွန်တော်တို့အင်မတန်စိုးရိမ်နေတယ်လေဒီမဲကပယ်မဲဖြစ်သွားတာမျိုးမတမ္မာမှုတို့တမ္မာဖြစ်ကြတယ်အဲ့ဒါကျွန်တော်တို့နေရဘာလို့ဒီလိုဖြစ်ရလဲဆိုတော့သူတို့ရှင်းပြတာကပြည်ထောင်ရနေဒီရုပ်ောက်ွဲကော်မရှင်ကနေသူတို့အစီပို့လိုက်တဲ့ဟိုလူမဲပေးခွင့်လူစီးရင်ရဲ့နောက်ဒီမဲစာရွက်စာတမ်းတွေစာအိတ်တွေက14ရက်နေ့မှရောက်ပြီးတော့သူတို့အားချင်းစီစဉ်ဆောင်ရတာဖြစ်တယ်ဆိုတော့ဟိုမင်းမလောက်တာကိုမင်းညမှာသူတို့တည်တယ်ဗောနတိတိကျင်းမဲ့ရန်ကုန်သူတို့လှမ်းကြောင်းကြတယ်အဲ့ဒီမလောက်တဲ့မဲတွေကိုအမြန်ဆုံးပြန်ပို့ပေးပါဆိုပြီးတော့သူတို့အဲ့လိုလှမ်းပြောတာဆိုအဲ့လိုဖြည့်ဆည်းချက်ပြောတယ်နေဒီဂျပန်နိုင်ငံမှာရှိတဲ့ဗမာတိုင်ဝမ်ကထုတ်တဲ့ list မှာဗောနမပါလာတဲ့လူတွေတော်တော်များများကြုံရတယ်အဲ့လူတွေကိုလည်းသူကရှင်းယူပြီးတော့ဟိုနေပြည်တော်ပြန်မေးပေးမယ်23ရက်နေ့ဒီကလေးချင်းတော့ပြပါမမီလို့ရှင်မရပါဘူးဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါမှမကျင်လက်လို့ရှင်ဒီပမာပြူကပြန်ပြီးတော့မဲသွားပေးကြပါဆိုအဲ့လိုမျိုးပုံစံမျိုးတို့ဖြည့်ရှင်းတာတွေ့ရတယ်ဗျာ
ကိုရဲဝနထွန်းအနေနဲ့အဲ့ဆိုးမျိုးမြန်မာတန်ယုံမှာမဲသွားပေးကြတဲ့အတွေ့အကြုံကဘယ်လိုရှိခဲ့ပါလဲ
အပြင်မှာရှိတဲ့ကျူတင်မဲနံပါတ်ကဘယ်လောက်လဲတောင်းတယ်ကျွန်တော်ပေးလိုက်တယ်ပြီးရင်ကျွန်တော်ဘယ်မျိုးနယ်နဲ့မိတယ်တောင်းတကုံမျိုးနယ်ပါပါတယ်ကျွန်တော်မျိုးနယ်တောင်းတကုံမျိုးနယ်81ရက်ကွက်ဆိုပြီးကျွန်တော်ပြောပြတယ်ဒါပေမဲ့81ရက်ကွက်ကမဲပေးပိုင်ခွင့်ပေးသူကပါလာတာကတယောက်ပဲပါလာတယ်လို့ပြောတယ်ခင်ဗျပေးပြီးွားပြီတဲ့မနေ့ကပေးပြီးွားပြီတဲ့ဆိုတော့ကျွန်တော်ဒီနေ့81ရက်ကမှပါလာတဲ့လူဒီမှာလည်းပါတယ်ခိုးဘုံမှာလည်းပါတယ်အဲ့ကျွန်တော်တို့ဘယ်လိုလုပ်ပေးမလဲပြောတော့သူတို့ကနေပြီးတော့ဒီ80ရက်ကွက်ထဲမှာရှိတဲ့လူဦးရေတွေကနေပြီးတော့မဲစင်းတဲမှာရှိတဲ့မဲပေးလို့ရမယ်စာရွက်3ရက်ကျွန်တော်ထုတ်ပေးလိုက်တယ်ခင်ဗျဟိုထုတ်ပေးရတော့ကျွန်တော်ကသူ့ကိုမေးတာပေါ့နော်ကျွန်တော်81ရက်ကွက်အဲ့လောက်မေးတော့သူတို့ကနေပြီးတော့ပြေပါတယ်တဲ့ပေးလိုက်ပါတယ်မဟုတ်ဘူးကျွန်တော်ပေးရတဲ့ပြဿနာမရှိဘူးဒီမဲပေးရမဲ့လူရဲ့မဲစာရွက်တွေကလူကြီးအကန့်အသတ်နဲ့ပို့ပေးရတဲ့အတွက်ကြောင့်ဘယ်လိုလုပ်လို့ရမလဲကျွန်တော်တို့အဆင်ပြေမလားဆိုတော့ရပါတယ်ဆိုပြီးတော့ဒီ80ဆိုတဲ့နေရာ3ညဆိုတဲ့နေရာမှာ collection နဲ့ဖြစ်ပြီးတက်လို့ပေးရတယ်ကျွန်တော်အဲ့လိုပေးရတာပါ
။ကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုလို့အာရှမှာရှိတဲ့နိုင်ငံတကာရောက်မြန်မာတွေကြိုတင်မဲဆန္ဒတွေပေးနေကြတဲ့အချိန်မှာပဲအချိန်ကွာတဲ့အနောက်နိုင်ငံတွေမှာအခုအချိန်မှာတော့သက်ဆိုင်ရာနိုင်ငံတန်ယုံတွေမှာကြိုတင်ဆန္ဒမဲပေးမှုတွေစတင်နေပြီဖြစ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြန်မာတန်ယုံကိုအနီးနားမှာရှိတဲ့မြန်မာနိုင်ငံသားတွေအောက်စုလိုက်ရောတူးချင်းပါမဲပေးဖို့တွားရောက်နေကြပါတယ်လန်ဒန်မြန်မာတန်ယုံမှာမဲပေးဖို့အတွက်အောက်စုလိုက်ကားငါပြီးတွားရောက်နေတဲ့အချိန်မှာဒေါက်တာတက်ကူကလည်းပါဝင်ပါတယ်မဲပေးမဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်တာတက်ကူကိုရှားဖောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်အဲတရေကျတော့900ကျော်ကျော်ဟိုပါပေါ့ဟိုအတင်းထားတယ်ပြောတယ်ဒါပေမဲ့ပေါ့နော်အ ကျွန်တော်တို့ပထမတစ်ကြိမ်ကြာတာပရိနိယတစ်ကြိမ်ထုတ်တယ်ပေါ့နော်။အဲဒီထုတ်တော့ဆို900ကျော်ကျော်လေးပဲပေါ့ထုတ်လိုက်တယ်။ဆိုတော့ကျွန်တော်များအမေပါမလား။မပါတော့တခါနောက်တစ်ကြိမ်ပရိနိယဆက်ထုတ်တယ်ဆိုတော့ပရိနိယတောင်ကျော်ပေါ့တောက်ကြနေမနဲ့ပေါ့ဒီမနဲ့ဆက်နိုင်ပဲတော့မှမြန်မာတိုင်းကဆက်ပြီးတော့လူ60လောက်ဆက်တိုးသွားတယ်ခင်ဗျ။အဲ့တော့အစုစုပေါင်း950ကျော်တင်ရရှိရပေါ့နော်အဲ့ဒါမနေမနေဆိုရလောက်လောက်ပေါ့ဒီနေ့နဲ့လက်ပြန်ကျွန်တော်တို့ထုတ်လုပ်ပါပါအဲပြီးတော့နောက်တစ်ခုကအခုကျွန်တော်တကယ်တည်းပြောက်ကအခုပဲပြောရဲနောက်တစ်ခုနောက်ဆင်းရဲတစ်ခုဒီနေ့မနေဆက်ဖတ်တယ်အဲဟို613ရောက်ဆိုလောက်ပြီးပါတယ်လို့ပြောရဲအဲအဲ့ဒီတော့ကျွန်တော်ကြားတယ်ဒါပေမဲ့ကျွန်တော်ကအခုကကျွန်တော်ကဟိုအင်္ဂလန်မြောက်ပိုင်းမှာနေတာလေမိုင်300လောက်ကဝေးရတဲ့နေရာလေတကယ်တည်းလူတွေအများကြီးစုပြီးတော့ဟို coach တစ်ခုရဲနဲ့သူဘာနေတာဆိုအခုအဲ့စင်းရောကျွန်တော်မမြင်ရသေးဘူးခင်ဗ
ျဟုတ်ကဲ့အခုဟုတ်တယ်ကျမတို့တည်ရတာကတော်တော်များများကအဲ့ဒီမှာပဲဘယ်နေရာမှာပဲနေနေပေါ့နော်ဒီဘက်ဒီလန်နမက်မှာပဲလာပြီးတော့မဲပေးရမယ်ဆိုတဲ့ခါကျတော
့ဒါတနေရာမှာပဲပေးလို့ရပါတယ်ဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒီပိုင်းမှာရောဒီသွားရေးလာရေးဒီအလုတ်ပိတ်ရက်တွေနဲ့ကြည့်မယ်ဆိုရင်အခက်အခဲဘယ်လိုများရှိလဲရှင
်အခက်အခဲကတော့ခင်ဗျာဒီမှာကစနေနေ့တွေလုတ်ပြရတော့ဒါအားဟန်ကြပါတယ်ကျွန်တော်တို့အားလုံးကဓာတ်ရည်တွေဆိုဘူးမှမသွားနိုင်ဘူးပေါ့နော်စနေနေ့တွေဆိုတော့သွားလို့ရတာပေါ့အဲ့ဒါလေးကတော့အဆင်ပြေပါတယ်ဒါပေမဲ့တခုရှိရဒီလို message ကိုကတ်ပြီးတော့မှပြင်ညာတော့ကြတော့ကျွန်တော်တို့ပြဿနာပါလဲဆိုတော့ဒီမှာအတူတူပဲနေမှာပါအမေရိကန်မှာလဲကတ်ပြီးတော့မှဝယ်လို့ရှိရင်ယထာသတိကားကလည်းအားသေးရဲ့ခင်ဗျလက်မှတ်ကကတ်ဝယ်လို့ရှိရင်အားတစ်ခါရောက်တယ်လန်ဒန်မှာနေရင်တော့တမျိုးပေါ့နော်ဒါပေမဲ့တော်တော်များများကျွန်တော်တို့ရဲ့လန်ဒန်မှာနေတဲ့လူကဟိုရှိပါတယ်ဒါပေမဲ့လည်းတော်တော်များများလန်ဒန်မြို့ပေါ်မှာမနေကြဘူးအဝေးမှာနေကြတာဆိုတော့ကျွန်တော်နဲ့လန်ဒန်နဲ့မိုင်150လောက်ဝေးပါတယ်အဲ့တော့အကယ်၍လက်မှတ်မီတာလက်မှတ်ကိုကတ်ဝယ်လို့ရှိရင်ပေါင်ပေါ့နော်တပေါင်က US dollar 1.58 လောက်ပေါက်ပါတယ်အဲ့ဒါတပေါင်ကိုကျွန်တော်တို့ဘယ်လောက်လောက်ကုန်လဲဆိုရင်150လောက်ထိကုန်နိုင်ပါတယ်ခါလေးကျရင်ကန်ဆိုရင်လည်း200လောက်ထိကုန်သွားနိုင်ပါတယ
်ဆိုတော့ဒီခုနပြောတဲ့ဆရာပြောတဲ့မြောက်ပိုင်းဆိုတာလေမြောက်ပိုင်းကဘယ်မြို့တွေဟိုပါလဲဆိုတာနည်းနည်းလေးပြောပြလို့ရမလားဟို
မြောက်ပိုင်းဆိုတာဒါတော့ကျွန်တော်အင်္ဂလန်တနိုင်ငံထဲမှာပဲရှိတဲ့မြောက်ပိုင်းပေါ့နော်ကျွန်တော်တို့ United Kingdom ဆိုတော့Ireland တို့ New Zealand Scotland တို့လည်းပါတယ်ပေါ့အဲ့တော့အဲ့ဒီတရားတွေလာမယ်ဆိုရင်လေမြန်နဲ့လာမယ်ပေါ့နော်နည်းနည်းဝေးတယ်ကျွန်တော်တကယ်ချင်းတယောက်ဆိုရင်ဒန်ဒီမှာနေတယ်ဒန်ဒီဆိုတာ Scotland ဆိုတော့ဟိုပေါ့ London နဲ့ဆိုမိုင်းကျွန်တော်ထင်ပါတယ်600 900လောက်တော့ဝေးမယ်ထင်တယ်အဲ့ဒီကနေဆိုသူကလေမြန်နဲ့လန်ဒန်ကိုသွားရတယ်အဲ့တော့ဒန်ဒီကနေပြီးတော့ Edinburgh ကိုယထာနဲ့သွားပြီး Edinburgh ကနေပြီးတော့ London ကိုလေမြန်နဲ့သွားရတယ်ပေါ့နော်အဲ့ဒါဆိုသူတို့ပို့ပြီးစေးကြည့်မယ်ပြောလို့ဆိုတော့ London မှာလည်းညားအရာအောင်မယ်လေ
တစ်ဆက်တည်းမှာပဲဩစတြေးလျနိုင်ငံရောက်မြန်မာနိုင်ငံသားတွေမဲပေးခဲ့တဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့ရှားဖောင်ကဆက်သွယ်မေးမြန်းထားတော့ကိုဆက်လက်နားဆင်ရအောင်ပါရှင်
။တိုင်းဒေသကြီးရယ်အမျိုးသားလွတ်တော်ရယ်ပဲရှိရယ်။ပြည်သူလွတ်တော်ဟိုစာရွက်မရအောင်သူက။အဲ့ဒါဟိုရန်ကုန်ကမပို့ပေးလို့လေ။အဲ့ဒါကတောင်ဥက္ကလာရယ်နောက်တစ်ခုကအင်းစင်ရယ်ပဲ3ဟိုမြို့နယ်3ခုနယ်အေးအဲ့မြို့နယ်3မြို့နယ်မှာအဲ့ပြည်သူလွတ်တော်ကိုယ်စားလှယ်အတွက်ဒီမဲစင်းရမရှိဘူးသူကနှစ်ခုပဲထည့်လိုက်ရတယ်လို့သူတို့ကတော့ပြန်ပြီးတော့အကြောင်းကြားပေးမယ်လို့တော့ပြောတယ်အကြောင်းကြားပြီးတော့ဟိုကပဲထပ်ပုံမှလားအဲ့လိုထပ်ပုံရင်ကိုယ်ကပဲတစ်ခါထပ်သွားအောင်မှလားလည်းမပြောတတ်ဘူးသူတို့ကတော့ဟိုကပို့ပြီးတဲ့အတိုင်းကဒါလေဒါပေမဲ့ဒီမှာမပါလာတဲ့အတွက်သူတို့ကအဲဗမာပြည်ပြန်ပြီးအကြောင်းကြားမယ်ပါညာပေါ့လေအဲ့လိုပြောတာပဲ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကလေဒီလိုခုနကလေဒီမဲစင်းအရင်ကမပါတဲ့လူပေါ့နော်စင်းထဲမှာမပါတဲ့လူတွေကိုလည်းနာမည်ထပ်တိုးထားရဲဆိုတဲ့ခါကျတော့မဲပေးတဲ့ရက်ကခုန14 15 16 19ဆိုတော့ဒီနေ့ကနောက်ဆုံးရက်ပေါ့နော်ဆိုတော့သူကမဲပေးမဲ့ရက်ကိုထပ်တိုးဖို့ရောအဲ့လိုမျိုးထပ်တိုးမယ်ဆိုတဲ့ပြောတဲ့အတန်ရောကြားလာရှင
်အဲ့ဒါတော့ဘာမှမပြောဘူးတကယ်လို့သူတို့ကရန်ကုန်အကြောင်းကြားလို့ရန်ကုန်ကအဲ့ဒီဒီလိုဆရာလွတ်တော်အတွက်မဲပေးဖို့ထပ်ပြီးရမယ်ဆိုရင်တော့လာပေးရအောင်မနဲ့တူပါလေကြည့်ရတာသူတို့ကတော့ဘာမှမပြောဘူ
းဒီအခြေအနေဆိုတာမဲသွားပေးရတယ်ဆိုတာကျမတို့သိရတဲ့လောက်ကဒီမဲဘန်ကနေတဲ့လူရောဒီဖတ်မှာနေတဲ့လူပဲဖြစ်ဖြစ်ပေါ့နော်ဆီဒီမှာပဲဖြစ်ဖြစ်ဒီကင်မရာမြို့ပဲသွားပေးရတဲ့ခါကျတော့အဲ့ဒီမှာအခက်အခဲလေးတွေဘယ်လိုရှိလဲရှင
်အခက်အခဲကတော့ဟိုနံပါတ်1သွားလာတာပေါ့မဲလုံးဆိုရင်ဥမာအဲကီလို600ကျော်ဝေးတယ်လေအဲ့တော့ဟိုရထား
ကားနဲ့ ကိုယ် ကိုယ် မောင်းသွားတာ ခု ဆို ခဏလောက်ကြာ မနေ့ က နေ့ တော် ဆို ည အေး ဆယ် နာရီ လောက် က ပြန် ရောက်မယ် ဒါ မဲလုံး က နော်
ဟုတ်ကဲ့
ပ for ဥမာ ပတ် လို နေရာ မျိုး ဆို တော့ ဓာဝင် လို နေရာ မျိုး ဆို တော့ တို့ ဘလို့ 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 လာ ကြမယ် လင်းမြန် နဲ့ လာ မှာ ပဲ ရ
ဆို တော့ အခု ဒီ ဒေါက်တာ ဆောင်းဝင်း အနေ နဲ့ သွား ပြီး တော့ မဲ ပေး ပြီး သွား ပြီ လား ရှင်
ပြီ ပြီ ပြီ
ဟုတ်ကဲ့ ဟုတ်ကဲ့ အဲ့ဒီမဲသွားပေးတဲ့အချိန်မှာ ဟော မဲလာပေးတဲ့လူ များလာ ပြီးမဲပေးတဲ့အချိန်မှာ တွေ့ကြုံရတဲ့ အတွေ့အကြုံ လေးလည်း ပြောပြပေးပါအောင် ရှင်
မဲ တိတ်ကြီးမများပါဘူး မများပါဘူးဆိုတော့ ကျွန်တော်ရောက်သွားတော့ နေ့ကင်း ဟို 17 နာရီ လောက် ရောက်ပါတယ်လေ ဒါမဲ့ ဟို သူတို့က ဒီမှာ မဲပွေးတာ 14 ရက် နေ့ရ စပြီးတော့ 14 15 16 18 4 ရက် ဟို 4 ရက် 4 ရက် ရှိပြီလေ မဲပေးလို့ရတာ
မရှာဖောင်ဆက်သွယ်မိမြန်ခဲ့တာကိုနားဆင်ရတာဖြစ်ပါတယ်အခုလိုနိုင်ငံရဲ့ချားမှာရောက်ရှိနေသူတွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့မြန်မာတန်ရုံးတွေကောင်စစ်ဝင်ရုံးတွေမှာတွားရောက်မဲပေးခဲ့ကြတာမို့တန်ရုံးတွေနဲ့မွေးတဲ့မြို့တွေမှာနေထိုင်ကြသူတွေအတွက်တော့အခက်အခဲတွေရှိနေကြပါတယ်ဥမာအိုင်ယာလန် ဂျိမန်နဲ့ဆွီဒင်နိုင်ငံမှာရှိကြတဲ့မြန်မာလူမျိုးတွေအနေနဲ့ကတော့ UK နိုင်ငံလန်ဒန်မြို့ ကမြန်မာတန်ရုံးမှာတွားပြီးတော့ဒီကနေ့အောက်တိုဘာ16ရက်နှစ်ရက်အတွင်းကြိုတင်မဲ့ပေးရမှာဖြစ်ပါတယ်ဒါကြောင့်အခက်အခဲတွေတွေ့နေတဲ့အထဲမှာတော့ဩစတြေးလျနိုင်ငံဘက်မြို့မှာနေထိုင်တဲ့ကိုနေလင်းချွန်းကတော့ကမ်ပါရာမြို့မှာရှိတဲ့မြန်မာတန်ရုံးကိုမကြွားနိုင်တော့ပဲမြန်မာနိုင်ငံကိုပြန်ပြီးမဲပေးဖို့စီစဉ်ထားပါတယ်ဘာကြောင့်အခုလိုစီစဉ်ရလဲဆိုတာကိုမဆုမြတ်မုံကကိုနေလင်းချွန်းကို
ဝါတစ်ဆင့် form 15 ကိုပြန်လက်ခံပြီးလို့ရှင်ကျွန်တော်တို့တကယ်မဲပေးခွင့်ရှိမရှိဆိုတာကိုစီးစစ်ပြီးတော့တို့ကစာတစ်စောင်ပြန်ပို့မယ်လို့ပြောတယ်အဲ့အဲ့စာကျွန်တော်စီကိုဘယ်တော့မှမရောက်မလာခဲ့ဘူးပေါ့နော်အဲ့ကျွန်တော်အဲ့စာကိုစောင့်တယ်တန်ရုံကိုအချိန်ချင်းဖုန်းဆက်ပြီးမေးတော့မှမဲပေးလို့ရတာ 14ရက်နေနဲ့16ရက်နေနှစ်ရက်ပဲရှိတယ်အော်တိုဘလာအဲ့နှစ်ရက်မှမဲပေးခွင့်ရှိတယ်ဆိုတာကျွန်တော်တို့သိရတယ်အဲ့အဲ့ဒီလိုဘာမှအကြောင်းမပြောင်းတဲ့အတွက်တို့ ထက်ကဖုန်းဆက်မှာကျွန်တော်တို့ကအဲ့လိုအင်ဖော်မေးရှင်းတွေကျွန်တော်ကရတယ်ပေါ့နော်အဲ့ဒါနဲ့ဟိုလင်းလက်မှတ်ကဝယ်ဖို့ကြောင့်လည်းခက်ခဲဖြစ်လာတယ်ကတ်ပြီးဝယ်လို့ရှင်ဈေးကြီးတာမျိုးလေးပါလေရှိတယ်ပြီးတော့ကျွန်တော်ပတ်သားနေကင်မရာကိုသွားဖို့ခရီးဈေးဆိုတော့လေရန်ကုန်ပြန်တဲ့ဈေးနဲ့မကွာတော့ဘူးအဲ့ဒါကြောင့်ကျွန်တော်ဟိုပြန်ပြီးတော့မပြီးကိုဆုံးဖြတ်လိုက်တာအဲ့တော့ ကျွန်တော်အဲ့လိုကျွန်တော်အဲ့လိုလက်ခံယူတယ်အဲ့တော့ဆက်လာကြအောင်ကျွန်တော်ပြန်ပါဟုတ်ကဲ့အဲ့တော့ပတ်မျိုးကနေပြီးတော့အခုလိုမျိုးမြန်မာနိုင်ငံမှာပြန်ပြီးတော့မဲပေးမဲ့လူဘယ်လောက်တော်တော်များများရှိလဲအခုလိုကိုလိုအခြေအနေဖြစ်တဲ့လူတွေဘယ်လောက်များရှိရလို့သိရပါလဲရှင်ကျွန်တော်အတိအကျတော့မသိဘူးတော်တော်အဆင်ပြေမှုဖြစ်နေတဲ့လူတွေတော့တော်တော်များတယ်အဲဒါမဲ့ကျွန်တော်ရန်ကုန်ပြန်မဲ့လူ ှိ
တန်ရုံအနေနဲ့ဒီမဲပေးမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘလောက်ထိဒီမြန်မာနိုင်ငံသားတွေအတွက်ကိုသတင်းချက်လက်တွေကိုတို့အနေနဲ့ပြောကြားမှုရှိလဲထုတ်ပြန်မှုရှိပါလဲရှင
်ကျွန်တော်တို့သတင်းတွေသိရတာတို့တန်ရုံကိုဓာတ်ရိုက်ဖုံးစက်မှပဲသိရတယ်ကျွန်တော်ကတော့တို့အဲ့လိုမျိုးကျွန်တော်တို့စီအဆက်ဆက်သွယ်အကြောင်းကြားမှုတွေပါရဲ့မရှိဘူးအဲ့လိုပြီးမှ form 15ပို့ပေးတာပဲတို့ရှိတယ်အဲ့ form ကိုပြန်ပို့ပေးပြီးတော့လဲကျွန်တော်စီကိုအမှန်ကတော့တို့ရေးထားတဲ့တန်ရုံရဲ့တရားဝင် website မှာအဲ့မှာတင်ထားတဲ့အစာအကြောင်းကြားစာရဆိုလို့ရှိရင်သူတို့ကအဲ့ form 15ပို့ပြီးပြန်ပို့ပေးတဲ့လူတွေကိုသူကထပ်အကြောင်းကြားမယ်ဘယ်နေ့လာလို့ရပြီဆိုတော့အကြောင်းကြားမယ်ဒါပေမဲ့အဲ့စာဘယ်သူစီမှမရောက်လာဘူးကျွန်တော်သိရတော့
ဒါကတော့ Australia ရောက်မြန်မာနိုင်ငံသားတွေရဲ့ကြိုတင်စံနှမဲ့ပေးမဲ့အခြေအနေကိုနားဆင်ခဲ့ရဖြစ်ပါတယ်အခုလို့ကြိုတင်မဲ့စံနှမဲ့ပေးတဲ့အတွေ့အကြုံတွေအပြီးမှာတော့နောက်သတင်းတပုတ်အနေနဲ့မီဒီယာနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရမှာပါမြန်မာ Institute for Democracy MID အဖွဲ့က2015ရွေးကောက်ပွဲဆိုင်ရာမီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းနဲ့ပထမအကြိမ်ပနားမအစီရင်ခံစာကိုဒီကနေ့ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်နိုင်ငံပိုင်မီဒီယာတွေအနေနဲ့ပတ်ညီမျှမှုစံနှုန်းတွေလိုက်နာမှုရှိတယ်လို့ပုဂ္ဂလိကပိုင်မီဒီယာတွေအနေနဲ့တော့အတိုက်ခံပါတီတွေကြအသားပေးဖော်ပြတာမျိုးတွေများနေတယ်လို့အစီရင်ခံစာမှာဆိုပါတယ်။သတင်းအပြည့်အစုံကိုတော့ VOA သတင်းထောက်မြင့်မြင့်ခိုင်ကတင်ပြပေးမှာပါရှင်။
သတင်းမီဒီယာတွေရဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတင်ပြပုံတွေကိုနိုင်ငံရေးပါတီတွေမဲဆွဲစည်းရုံးရေးစတင်တဲ့စက်တင်ဘာ10ရက်နေ့ကနေသတင်းသုံးဖက်အကြားလေ့လာဆောင်ကြဉ်မှုအရနိုင်ငံပိုင်မီဒီယာတွေဟာသတင်းတင်ပြရမှာဗန့်ညီမှုမရှိဘဲရွေးကောက်ပွဲနဲ့မသက်ဆိုင်တဲ့နိုင်ငံတော်အာဏာပိုင်တွေရဲ့လှုပ်ရှားမှုတွေကိုအများဆုံးတင်ပြတာတွေ့ရတယ်လို့ MID အဖွဲ့ကမီဒီယာဆောင်ကြဉ်လေ့လာရေးစီမံကိန်းရဲ့ညှိနှိုင်းရေးမှူးကိုမျိုးမင်းစောကပြောဆိုလိုက်ပါတယ်
။ဆိုရပိုင်မီဒီယာတွေမှာဝါလေအထူးသဖြင့်ပါရီတွေ့ရှိနေရလဲဆိုတော့ဒီ political party တွေနောက်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကို coverage လုပ်ပေးတဲ့coverage လုပ်ပေးတာတွေပေါ့လေကျွန်တော်တို့အထူးသဖြင့်တော့အထူးသဖြင့်တော့အစိုးရရာရှိတွေရဲ့ခရီးစဉ်တွေနောက်ပြီးတော့သူတို့ဖွံ့ဖွဲတွေတွားတာတွေစသဖြင့်တော့ဒါမျိုးတွေကိုအများအားဖြင့်ပေါ်ပြနေတာတွေ့ရှိရတယ်အထူးသဖြင့်တော့အဲ့ခရီးစဉ်တွေအောင်မြင်မှုတွေပေါ့လေအောင်မြင်မှုတွေအဲဟောပါဟိုပြည်နာမှုတွေကိုပဲပေါ်ပြနေရတွေ့ရတယ်အဲမတွေ့ရတဲ့အချက်ကတော့ကျွန်တော်တို့ဟောပါဟိုအတိုက်ခံတွေဘက်ကအမြင်ကြီးဒီလုပ်ငန်းစဉ်တွေပေါ်မှာဒိုရီမိုဒီဖြစ်စဉ်တွေပေါ်မှာဝေဖန်တဲ့အမြင်တွေကိုအဲပေါ်ပြတာမျိုးပေါ့လေဒီ state owned media တွေမှာလည်းကျွန်တော်တို့မတွေ့ရှိရ
ပုဂ္ဂလိကပိုင်းမီဒီယာတွေအနေနဲ့ကလည်းရွေးကောက်ပွဲအချိုကာလနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေမူဝါဒတွေကိုပြည်သူတွေကိုချပြပေးမယ်လေအင်အားကြီးပြည်ခိုင်ပြိုးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့အကြောင်းတွေကိုဖော်ပြတာများတယ်လို့ကိုမျိုးမင်းစောက2015ရွေးကောက်ပွဲဆိုင်ရာမီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းတွေးရှိချက်တွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်ဒီအစီအစဉ်ခန်းစာထဲမှာရုပ်မြင်သံကြား5ခု၊ရေဒီယို6လိုင်း၊အပတ်စဉ်နဲ့နေ့စဉ်ထုတ်စားဆောင်10ဆောင်နဲ့အွန်လိုင်းမီဒီယာ3ခုနဲ့ပတ်သက်တဲ့တွေးရှိချက်တွေကိုဖော်ပြထားတာဖြစ်ပြီး VOA RFA နဲ့ MRD4 စတဲ့သတင်းဌာနတွေနဲ့ပတ်သက်တဲ့တွေးရှိချက်တွေကိုတော့နောက်တစ်ချိန်ထုတ်မယ့်အစီအစဉ်ခန်းစာမှာမှထည့်သွင်းဖော်ပြသွားမှာဖြစ်ပါတယ်။သတင်းမီဒီယာတွေကဖော်ပြတဲ့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုအကောင့်ဘက်အဆိုဘက်နဲ့သတင်းအတိုင်းရေးသားတင်ပြသလားဆိုတာတွေကိုပါဒီအစီအစဉ်ခန်းစာကဖော်ပြထားပါတယ်ရွေးကောက်ပွဲဆိုင်ရာမီဒီယာတွေရဲ့သတင်းတင်ပြမှုနဲ့ပတ်သက်လို့စောင့်ကြည့်ရမှာလဲမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း50ကျော်မှအသုံးပြုနေတဲ့ Mimo 98 Media စောင့်ကြည့်လေ့လာရေးအဖွဲ့ရဲ့နီးစနစ်ကိုအသုံးချထားတာမို့အစီအစဉ်ခန်းစာပါတွေးရှိချက်တွေကစိတ်ချရတယ်လို့ MID ကကိုမျိုးမင်းစောကပြောပါတယ
်ဒီမှာကျွန်တော်တို့ကလုပ်ကြဆိုလို့ရှိရင်ကျွန်တော်တို့ MID ပဲလုပ်တော့တခြား CS ဆိုပဲလုပ်တော့အတူပဲလုပ်တော့ခုတိုင်းနေရတဲ့ဒီဘက်ကလုပ်တော့ဒီတွေးရှိချက်တွေအတိုင်းနဲ့ကျွန်တော်တို့လုပ်ခဲ့တဲ့အလုပ်တွေကိုသူတို့ထပ်တော့မယ်ဆိုလို့ရှိရင်ဒီတွေးရှိချက်တွေအတိုင်းနဲ့ကျွန်တော်တို့တွေးရှိမယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်ဒီအစီရင်ခံစာထုတ်ပြန်ရတာဟာသတင်းမီဒီယာတွေရဲ့အမှန်အမှားကိုဝေဖန်ဖို့မဟုတ်ပဲနိုင်ငံရေးနဲ့ပတ်သက်တဲ့အချက်အလက်အမြင်သဘောထားတွေဘလောက်ကြည်ကြည်ပြန့်ပြန့်ပါဝင်တယ်လဲဆိုတာသိနိုင်ဖို့ဖြစ်တယ်လို့မြန်မာ Institute for Democracy MID ရဲ့ Director အဖွဲ့ဝင်ကိုမော်စင်ကပြောပါတယ
်။နိုင်ငံရေးနဲ့ပတ်သက်တော့အမြင်ကဘယ်လောက်ကြည့်ရမလဲပါလဲဆိုရအောင်ဒီတစ်ခုတည်းကိုပဲအကြောင်းအရာတစ်ခုတည်းကိုပဲဒီပုဂ္ဂိုလ်တစ်ခုတည်းကိုပဲတောင်းပေးလို့ဖော်ပြတာ။အယူဆတစ်ခုပဲတောင်းပေးလို့ဖော်ပြတာ။ဒါပေမဲ့အများကြီး create true true တွေတော့အချက်အလက်များကိုသင်ပြတာ၊ဒီဥစားများကိုသင်ပြတာ၊အမြင်များကိုသင်ပြတာ။ဒီအရောင်းနဲ့ကျွန်တော်တို့ကနေဒီမှာဘယ်လိုဖြစ်တဲ့နဲ့မဖြစ်တဲ့ဆိုတာတက်ကျွန်တော်တို့ကဒီဆွေးနွေးမှုတွေပေါ့နော်မီဒီယာတွေနဲ့ကျွန်တော်တို့တာဝန်မှာဆွေးနွေးကြမှာပေါ့။မီဒီယာမှာကျွန်တော်တို့ကနေဒီမှာသိရှိတဲ့မီဒီယာတွေလေ့လာကြည့်မယ်။ပြီးတော့ကျွန်တော်တို့ပြန်ပြီးမှကျွန်တော်နဲ့ဆွေးနွေးမှုတွေစတာဒီမှာကျွန်တော်ပို့ပြီးတော့ကောင်းတယ်ကောင်းတယ်ဒီလိုဖြစ်နေပို့တော့မှမြင်တဲ့professional တွေရောသူ quality ရောမြင်တဲ့အခြေအနေတစ်ခုတော့ကျွန်တော်ရှိခဲ့ပြောလို့တော့ပါ
MID ရဲ့2015ရွေးကောက်ပွဲဆိုင်ရာမီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းအနေနဲ့စုစုပေါင်းအစီရင်ခံစာ3ခုထုတ်ပြန်သွားမှာဖြစ်ပြီးနိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲအပြီးမှာနောက်ဆုံးအစီရင်ခံစာထုတ်ပြန်သွားမှာဖြစ်ပါတယ်
။မမင်းမင်းခိုင်တင်ပြသွားတာဖြစ်ပါတယ်ရှင်။ VOA ကနေစနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုညပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါအောင်ရှင်။
အစ္စရေးနဲ့ပါလစ္စတိုင်းတို့ကြားလက်လောတိုးလာနေတဲ့အကြမ်းဖက်မှုတွေဟာစနေနေ့ကလည်းဆက်လက်ဖြစ်ပွားခဲ့ပြီးတော့အစ္စရေးတွေကိုတိုက်ခိုက်ဖို့ကြိုးစားတဲ့ပါလစ္စတိုင်းလူမျိုး၃ယောက်ကိုပစ်သက်ခဲ့ရတယ်လို့အစ္စရေးအာဏာပိုင်တွေကပြောလိုက်ပါတယ်။ဥရောပမှာရွှေပြောင်းခြေချနေထိုင်ဖို့ကြိုးစားသူတွေအပြည့်တင်ဆောင်လာတဲ့ဘတ်စကာတစင်းဟာခရိုအေးရှားနိုင်ငံကနေစလိုဗေးနီးယားနိုင်ငံကိုစနေနေ့မှာပထမဆုံးအကြိမ်ရောက်ရှိလာပါတယ်။ခရိုအေးရှားနယ်စပ်နဲ့ထိစပ်နေတဲ့ဟန်ဂရီဘက်ကတောက်ကြနေညတကောင်မှာပိတ်ပစ်လိုက်ပြီးတော့အဲ့ဒီဒုက္ခသည်တွေဟာမြောက်ဘက်ကစလိုဗေးနီးယားဘက်ကိုလမ်းကြောင်းပြောင်းလာခဲ့တာဖြစ်ပါတယ်။ပြည်ပမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေဟာသက်ဆိုင်ရာတန်ရုံမြန်မာတန်ရုံတွေမှာကြိုတင်မဲပေးနေကြပါပြီ။အာရှဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာနိုင်ငံ အနောက်မှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့အခုရပိုင်းတွေမှာကြိုတင်မဲတွေပေးနေကြတာပါ။အောက်တိုဘာ15ရက်ကြာသပတေးနေ့ကနေတနင်္ဂနွေနေ့ထိမဲပေးနိုင်မယ်။စင်ကာပူမှာဆိုရင်လည်းမြန်မာနိုင်ငံသားထောင်နဲ့ချီပြီးတော့နိုင်ရီနဲ့ချီကြအောင်မဲပေးဖို့စောင့်ဆိုင်းခဲ့ကြသလိုတောက်ကြနေညကဆိုရင်လည်းမြန်မာတန်ရုံးရှိမှာညအိတ်ဆောင်ပြီးတော့မဲပေးဖို့အားထုတ်ခဲ့ကြပါတယ်။ခုလိုနိုင်ငံသားရရောက်နေကြလို့မဲပေးနိုင်ဖို့ကြိုတင်လျှောက်ထားသူတွေကမဲစင်းရောက်မလာလို့မဲပေးခွင့်မရသူမဲစင်းထဲမှာပါပေမဲ့လက်တွေ့မှာမဲပေးခွင့်မရသူအတော်များများရှိနေတဲ့အတွက်မချေနှက်မှုတွေလည်းရှိနေပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Franklin Street ဖြစ်ပါတယ်။ကျမနောင်လပိုင်ပါ။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOO နားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.